Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American တန်ရဲ့2022ခုနှစ် April 10ရက်နေ့တောက်ကြနေမနေ့ဖက်အတန်လွင့်အစည်းအဝေးကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ Facebook စာမျက်နှာကပါရုပ်သံအဖြစ်နဲ့တိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။ဒီကနေ့မနေ့ဖက်အတန်လွင့်အစည်းအဝေးကိုတာဝန်ယူတင်ဆက်သွားမှာပါ။ဒီကနေ့အတန်လွင့်အစီအစဉ်လေးထဲမှာတော့သတင်းတွေကိုဥစွာတင်ပြပေးဖို့စီစဉ်ထားပါတယ်။ဩစတြေးလျတာမတ်အကြီးကမြန်မာစစ်ကောင်းဆောင်အကြီးအကဲကိုတွေ့ဆုံတာဟာစစ်အာဇွင့်မှုကျူးလွန်တယ်လို့ဆွတ်ထွက်ခံထားရတဲ့စစ်ကောင်းဆောင်ကိုအတိမတ်ပြုရကြတယ်လို့လူအခွင့်ရေးအဖွဲ့ HRW ကဝေဖန်လိုက်ပါတယ်။ရုရှားတပ်တွေကယူကရိန်းမှာအရသားတွေပေါ်တိုက်ခိုက်တယ်ဆိုတဲ့သတင်းတွေထပ်မံရရှိကြောင်းနဲ့ရုရှားကတာဝန်ယူရလိမ့်မယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးကပြောဆိုလိုက်တဲ့သတင်းစတဲ့မြန်မာနဲ့ကမ္ဘာကသတင်းတွေကိုဥစွာတင်ပြပေးပါမယ်။အဲဒီနောက်မှာတော့
ဗဟိုဦးစီးခင်းပို့ပြီးတော့များလာတာပေါ့မြန်မာပြည်ရဲ့စီးပွားရေးအနာဂတ်ကောင်းဖို့ပေါ့လေ1980ကျော်မှာမြန်မာပြည်ကြုံတွေ့ခဲ့ရတဲ့နိုင်ငံသားငွေရှားပါလို့ဖြစ်တဲ့
မြန်မာနိုင်ငံမှာနိုင်ငံသားငွေတွေအပေါ်အာဏာသိမ်းစစ်ကောင်စီကတင်းကျပ်ထိန်းချုပ်လိုက်တဲ့အတွက်နောက်ဆက်တွဲစိုးကျိုးတွေဖြစ်ပေါ်လာနိုင်တယ်လို့ပြောဆိုသုံးသပ်မှုတွေရှိနေပါတယ်မကြမီပဲအပြည့်အစုံကိုနားတော်တာဆင်ရပါမယ်အဲ့ဒီနောက်မှာတော့မြန်မာစစ်ပြေးဒုက္ခသည်တွေကိုထိုင်းကလက်မခံဘဲပြန်နှင်ထုတ်နေတဲ့အပေါ်ဖွဲ့စည်းတချို့ကကန့်ကွက်ပြောဆိုပါတယ်ဒါအပြင်သီရိလန်ကနဲ့ယူကရိန်းကအခြေအနေတချို့ကိုလည်းတင်ပြပေးဖို့စီစဉ်ထားပါတယ်အဲ့ဒီနောက်မှာတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်မှာပါအခုတော့နောက်ဆုံးရမြန်မာနဲ့ကမ္ဘာကသတင်းတွေကိုကိုအောင်လွင်ဦးနဲ့တော်ခင်မျိုးသက်တို့ကပြောပြပါတော့မယ်ခင်ဗျာ
စစ်တပ်နဲ့ယူကရိန်းမှာအရသားတွေပေါ်ရုရှားရဲ့ရက်စက်မှုတွေနဲ့ပတ်သက်လို့ခိုင်လုံတဲ့သတင်းတွေထပ်မံရရှိနေပြီးသူ့လိုရတဲ့ရုရှားကတနည်းနည်းတစ်ချင်းချင်းမှာတာဝန်ခံရလိမ့်မယ်လို့လည်းအမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ကသတိပေးလိုက်ပါရဲ့ရုရှားဆွေရဲ့လိုရတဲ့ဟာဆက်ဆုပ်စရာကောင်းလွန်တယ်လို့လည်းဘယ်ဂျီယံနိုင်ငံဘရပ်ဆဲလ်မှာမြောက်အတလန်တိတ်စာချုပ်နေတိုးပွဲနဲ့မဟာမိတ်နိုင်ငံတွေကနိုင်ငံသားဝန်ကြီးတွေကိုတွေ့ဆုံပြီးဝန်ကြီးဘလင်ကင်ကြာသာပင်းနဲ့မှာပြောဆိုလိုက်တာပါယူကရိန်းနိုင်ငံတောင်ပိုင်းနဲ့ရှိပိုင်းကမြို့တွေကိုတက်ခတ်ဖို့ရုရှားတပ်တွေပြန်မစုတ်ခွာရင်လမ်းတွေပေါ်မှာတည်တဲ့အထိပစ်ထားခံရသူအများပြားပါဝင်ယူကရိန်းနိုင်ငံသားအလောင်း410တွေ့ရှိခဲ့တဲ့ KF မြို့တော်နီးဘူကာမြို့ကမြင်ကွင်းတစ်ခုကိုလည်းပြန်ပြောင်းပြောပြခဲ့ပါတယ်ဘူကာမြို့ကကွက်လက်တစ်ခုမှာလူငယ်9ယောက်ကိုထူထောက်ခံပြီးတယောက်ကိုနောက်ကနေခေါင်းကိုပစ်သက်ခဲ့တာကိုအမျိုးသမီးတူနဲ့တခြားလူ40ယောက်ကိုအတင်းအကျပ်ကြီးခိုင်းခဲ့တယ်လို့လည်းပြောပါတယ်ဒီနောက်မှာတော့ရုရှားတပ်ဖွဲ့ကသူတက်လိုက်တဲ့သူဟာအမိုက်ဒရိုက်တာဖြစ်ပြီးအမိုက်တွေကိုရှင်းဖို့လာခဲ့တာလို့ပြောဆိုခဲ့တဲ့အကြောင်းလဲကိုယ်တိုင်တွေ့ခဲ့တဲ့အမျိုးသမီးရဲ့ပြောဆိုချက်ကိုကိုကပြောဆိုခဲ့တာပါဘူကာမြို့မှာအရသားတွေကိုတပ်ဖြတ်မှုဆွဆွဲချက်တွေဟာမမှန်ကြောင်းရုရှားကငြင်းဆန်ထားပါတယ်ဝန်ကြီးဘလင်ကင်ကတော့အမေရိကန်နဲ့နေတိုးမဟာမိတ်တွေဟာရုရှားရဲ့တိုက်ခိုက်မှုကိုခုခံဖို့ယူကရိန်းကိုနောက်ထပ်စစ်လက်နက်ကူညီပြီးအပြည့်အဝပေးဖို့ဆုံးဖြတ်ချက်ခိုင်မာချထားကြောင်းပြောဆိုခဲ့ပါတယ်ယူကရိန်းကိုရုရှားရဲ့ကျူးကျော်တိုက်ခိုက်မှုတွေဒဏ်ခတ်ရယူမဲ့ဥပဒေမူကြမ်းတစ်ခုကိုအမေရိကန်ထုတ်လွှတ်တော်ကကြာသာပင်းနေမှာတခဲနဲ့တည်ပြလိုက်ပြီးနောက်ထပ်ဆက်လက်ပြားပေးဆောင်မှာဖြစ်ကြောင်းလည်းပြောဆိုလိုက်ပါတယ်။ရုရှားကယင်းနဲ့တဘာတန်းဝွေရေးတင်ပို့မှုတွေကိုသမ္မတဂျိုးဘိုင်ဒန်အမိန့်နဲ့တားမြစ်ထားတာကိုလည်းလွှတ်တော်ကတည်ပြခဲ့တာပါ။ယူကရိန်းမှာစစ်မဖြစ်ခင်အချိန်ထိအမေရိကန်ကရုရှားကလောင်စာဆီအနေချင်းလောက်သာတင်သွင်းနေတာဖြစ်ပါတယ်။လွှတ်တော်ကအတည်ပြလိုက်တဲ့နောက်ထပ်ဥပဒေမူကြမ်းမှာတော့ရုရှားနဲ့ဘယ်လာရုစ်နိုင်ငံတွေကိုသူကုံတော်ဘက်နိုင်ငံတွေအဖြစ်အခွင့်အရေးပေးထားတာတွေကိုရုတ်သိမ်းမှဖြစ်တာကြောင့်အမေရိကန်အစိုးရအနေနဲ့ရုရှားကတင်သွင်းတဲ့တန်မြင့်နဲ့အလူမီနီယံလိုကုန်ပစ္စည်းတွေပေါ်အကောက်ခွန်တွေအဆမတန်ကောက်ယူခွင့်ရတာမှဖြစ်ပါတယ်။ယူကရိန်းမှာရက်စက်ချင်းချုပ်တဲ့လူရဲတွေကျူးလွန်နေတဲ့ဆိုတဲ့ဆွဆဲချက်နဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီအဖွဲ့ဝင်ဖြစ်ကနေရုရှားကိုဆိုင်းငံ့မှုအထွေထွေညီလာခံကမဲခွဲဆုပ်ဖြတ်လိုက်ပါတယ်။ကြီးလေတဲ့လူ့ခွင့်ရေးချိုးဖောက်မှုတွေကိုစိတ်တကျကျူးလွန်ခဲ့ပြီးနိုင်ငံတကာဥပဒေတွေကိုချိုးဖောက်ပြီးယူကရိန်းပေါ်ကျူးလွန်တဲ့လူရဲတွေအတွက်ရုရှားကိုဖော်ဝင်ဖြစ်ကဆိုင်းငံ့မှုကြာပိန်းတွေကမဲခွဲဆုံးဖြတ်ရမှာထောက်ခံမဲ93မဲကန့်ကွက်မဲ24မဲနဲ့58နိုင်ငံကတော့မဲမပေးကြပါဘူးဆုံးဖြတ်ချက်တည်ပြဖို့ထောက်ခံမဲ3ပုံ2ပုံရရှိရမှာဖြစ်ပြီးမဲမပေးတဲ့နိုင်ငံတွေကတော့မဲရည်တွေ့ရမှာထပ်သွင်းမစဉ်းစားပါဘူးကုလသမဂ္ဂဆိုင်ရာယူကရိန်းတာမတ်ကြီးကတော့ရုရှားရဲ့လုပ်ရဟာလူ့ခွင့်ရေးချိုးဖောက်မှုတွေသာမကနိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးအခြေခံတွေကိုပါရိုက်ခတ်လာနေတဲ့အကြောင်းလူ့ခွင့်ရေးကောင်စီမှာပြောဆိုကြတာပါ
Suspension of the rights of membership of the Russian Federation in the Human Rights Council is not an option, but a duty.
လူခွေကောင်စီဖော်ရင်ဖြစ်ကနေရုရှားကိုစိုင်းငံ့တာဟာရွေးချယ်စရာကိစ္စတခုမဟုတ်ပဲလူကိုလိုရမယ်တာဝန်တရဖြစ်ပါတယ်လို့ယူကရိန်းတမ္မတ်ကြီးဆာဂျီကက်စလီစတေယာကမဲမခွက်ခင်အမှားစကားပြောရမှာတိုက်တွန်းခဲ့တာပါဆွစ်ဇာလန်နိုင်ငံဂျနီဗာမြို့အခြေစိုက်ကုလသမဂ္ဂလူခွေကောင်စီကအဖွဲ့ဝင်48နိုင်ငံကိုတော့ထူထူညီလာခံကလျှို့ဝှက်မဲ့ပြီးရွေးချယ်လေးရှိပါတယ်လူခွေကောင်စီမှာလက်တလော၃နှစ်တာဝန်ယူထားတဲ့ရုရှားပုံမှန်အတိုင်းဆိုရင်တော့ရှေ့လာမဲ့2023ဒီဇင်ဘာလ31ရက်မှာတက်တန်းကုန်မှာဖြစ်ပါတယ်။ကုလသမဂ္ဂဆိုင်ရာရုရှားဒုတိယတမ်မတ်ကြီးဂနေရီကော့စမင်ကတော့ရုရှားကလူခွင့်ရေးကောင်စီကထွက်ဖို့ကိုယ်ပိုင်ဆုံးဖြတ်ချက်ချထားပြီးဖြစ်တဲ့အကြောင်းနဲ့လူခွင့်ရေးချုပ်ဖောက်မှုတွေကိုအားပေးရာကျူးလွန်တာတွေရှိနေတဲ့အနောက်နိုင်ငံတွေနဲ့အတူဆက်မနေကြတော့ဘူးလို့လည်းပြောဆိုခဲ့ပါတယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်တမ်မတ်ကြီးလင်ဒါ သောမတ်စ်ဂရင်းဖေးကတော့တမိုင်းဝင်ဆုံးဖြတ်ချက်ဖြစ်မဲခွဲပြီးမှပဲပြောဆိုခဲ့တာပါ။လူခွင့်ကောင်စီအမြဲတမ်းအဖွဲ့ဝင်နိုင်ငံတစ်ခုကိုလူခွင့်ကောင်စီအဖွဲ့ဝင်ဖြစ်ကစိုင်းငံ့လိုက်တာဟာယူကရိန်းပြည်သူတွေနဲ့လူခွင့်ရေးအတွက်ခိုင်မာတဲ့သတင်းစကားပားလိုက်တာဖြစ်တဲ့အကြောင်းလဲ VOA ကိုပြောဆိုခဲ့ပါတယ်။ယူကရိန်းမှာရဲသားတွေကိုပြစ်ခတ်တပ်ဖြတ်ခဲ့တာနဲ့ပတ်သက်လို့ရုရှားတပ်ဖွဲ့ဝင်တွေချင်းချင်းရေဒီယိုဆက်သွယ်ရေးစနစ်နဲ့ပြောဆိုခဲ့တာတွေကိုကြားဖြတ်ထောက်လှမ်းရရှိထားကြောင်းဂျာမန်ထောက်လှမ်းရရှိတွေကပြောဆိုကြပါတယ်။ယူကရိန်းနိုင်ငံ KFU ရောအနီးမှာရဲရဲစစ်စစ်တပ်ဖြတ်မှုတွေဟာရုရှားတပ်တွေရုတ်သိမ်းသွားပြီးမှဖြစ်ခဲ့တာလို့ရုရှားတာဝန်ရှိသူတွေတုံ့ပြန်ထားကြမှာပဲအခုလိုသတင်းထွက်လာတာပါယူကရိန်းစစ်သားတွေနဲ့အရဲသားတွေကိုပြစ်မှတ်ခင်ဘလို့မင်းမြတ်စစ်ဆေးခဲ့တယ်ဆိုတာကိုနောက်ပိုင်းမှာရုရှားစစ်သားတွေဆက်သွယ်ပြောဆိုကြတဲ့မှတ်တမ်းတစ်ခုကိုကိုးကားပြီးဂျာမန်ထောက်လှမ်းရေးရှိတွေဗိုလ်ထုတွေကလွှတ်တော်ကိုအစီရင်ခံရမှာတင်ပြခဲ့တာဖြစ်ပါတယ်ရုရှားစစ်သားကစပိတ်စီလာတဲ့လူတယောက်ကိုပြစ်ခတ်ခဲ့တဲ့နဲ့ပတ်သက်ပြီးပြောဆိုနေတာကိုကြားဖြတ်ထောက်လှမ်းထားတဲ့မှတ်တမ်းမှာကြားနိုင်တယ်လို့လည်းဂျာမန်သတင်းဌာနဒါစပီကာကဖော်ပြခဲ့တာပါခင်ဗျာ
အန်တမနက်ဖက်မြန်မာဘာသာအစီအစဉ်လေးကိုမနက်6နာရီကနေ9နာရီထိ5.24 kHz 12.13 5.40 kHz 8.13 5.52 kHz 5.89 နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါသေးရှင
် VOA American တန်ကတောက်ကြနေမနက်ခင်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်အမေရိကန်တရားရုံးချုပ်တရားသူကြီးအဖြစ်နဲ့ခန့်အပ်ဖို့သမ္မတဂျိုးဘိုင်ဒန်အဆုတ်ပြုထားတဲ့တရားသူကြီးကန်တန်ဂျီဘရောင်းဂျက်ဆန်ကိုစက်တဘရီနေ့မှာအထက်ထွက်တော်ကအတည်ပြုပေးလိုက်ပါပြီ
On this vote, the yeas are 53, the nays are 47, and this nomination is confirmed.
မဲခွေရမှာ63မဲက53မဲ၊ကန့်ကွက်မဲက48မဲရခဲ့ပြီးအဆုတ်ပြုချက်ကိုအတည်ပြုလိုက်တယ်လို့ဒုသမ္မတကမလာဟဲရစ်ကပြောသွားတာပါအသက်52နှစ်ရှိပြီဖြစ်တဲ့လူမဲအမျိုးသမီးတူအနေနဲ့ပထမဆုံးအမေရိကန်တရားရုံးချုပ်မှာတာဝန်ထမ်းဆောင်ဖို့အထက်လွှတ်တော်ကနေအတည်ပြုပေးလိုက်တာဖြစ်ပြီးသူမဟာတရားရုံးချုပ်မှာတတိယမြောက်လူမဲတရားသူကြီးဖြစ်ပြီးပထမဆုံးလူမဲအမျိုးသမီးဖြစ်တဲ့တာဝန်ထမ်းဆောင်ရသူဖြစ်လာတော့မှာပါလွှတ်တော်မှာတရားရှိတဲ့အထက်လွှတ်တော်မှာဒီမိုကရက်တစ်ပါတီဝင်90နဲ့အတူ Republican Party က Susan Collins, Lisa Murkowski နဲ့ Mitt Romney တို့သုံးဦးကထောက်ခံမဲပေးမယ်လို့ပြောထားတာဖြစ်ပါတယ်တရားရုံးချုပ်မှာလက်ရှိအမျိုးသမီးတရားသူကြီး၃ဦးဖြစ်တဲ့ဆိုနီယာဆိုတိုမာယာ၊အီလင်းနာကေဂန်နဲ့အေမီကော်နီဘာရက်တို့နဲ့အတူ၄ယောက်မြောက်အမျိုးသမီးဖြစ်တဲ့ဂျက်ဆန်ကတာဝန်ထမ်းဆောင်မှာလည်းဖြစ်ပါတယ်။မြန်မာနိုင်ငံဆိုင်ရာအော်စတြေးလျတမ္မကြီးအန်ဒရီယာဖော့ကနာရဲ့ဗိုလ်ချုပ်မှူးကြီးမရောက်နိုင်တဲ့တွေ့ဆုံမှုဟာစစ်ရာဇဝတ်မှုတွေကျူးလွန်တယ်လို့အစစ်ဆွဲခံရတဲ့မြန်မာစစ်ကောင်စီအကြီးအကဲကိုတရားဝင်အသိပ္ပံပြုရာရောက်စီတယ်လို့ Human Rights Watch လူခွင့်ရဆောင်ကြည့်အဖွဲ့ကြီးကကျတဲ့ပြင်းနေမှာအပြစ်တင်ဝေဖန်လိုက်ပါတယ်။ဒေါန်ဆန်းစုကြည်ရဲ့အရသာစုအကိုဖြုတ်ချပြီးအာဏာသိမ်းထားတဲ့စစ်တပ်ကိုနိုင်ငံတကာကဝိုင်းကျင်ထားချိန်မှာတမ်မကြီးနဲ့အတူစစ်တပ်မှုဗိုလ်မှူးကြီးတိုနီအီဂန်ပါနေပြည်တော်မှာဗိုလ်တပ်မှုတွေကစစ်ကောင်းဆောင်နဲ့တွေ့ဆုံကြတာကိုအစိုးရသတင်းမီဒီယာမှာဖော်ပြထားပြီးဂန္ဓာဆောင်မှာတနိုင်ငံပူးပေါင်းဆောင်ရွက်ရေးတိုးမြင့်ဖို့အတွက်ဆွေးနွေးခဲ့တယ်လို့စစ်ကောင်စီကကြေညာချက်ထုတ်ပြန်ခဲ့တာပါ။အော်စတြေးလျနိုင်ငံခြားရေးဌာနကကက်ထရီနာကူပါကတော့ဒီတွေ့ဆုံမှုကလည်းမြန်မာအာဏာပိုင်တွေအကြမ်းဖက်မှုရပ်ပစ်ဖို့နဲ့ဖမ်းဆီးထားသူတွေပြန်ထုတ်ပေးဖို့ထပ်မံတောင်းဆိုခဲ့တာဖြစ်ပြီးဩစတြေးလျအစိုးရအနေနဲ့မြန်မာစစ်ကောင်စီကိုတရားဝင်အတိအမှတ်ပြုတဲ့သဘောမဟုတ်ကြောင်းဩစတြေးလျအထက်လွှတ်တော်မှပြောကြားခဲ့တာပါ။ဒါပေမဲ့မြန်မာစစ်တပ်ရဲ့သတင်းဖော်ပြချက်တွေကိုကြည့်ရင်ဒီလိုသဘောတည့်အောင်နေတာကြောင့်ဒီတွေ့ဆုံမှုမျိုးဟာလက်ခံနိုင်စရာမရှိတယ်လို့မြန်မာစစ်တပ်ကိုအရေးယူနေတဲ့တခြားနိုင်ငံတွေကအစိုးရရဲ့ကြိုးပမ်းမှုကိုရှော့တွေ့ရရောက်နေတယ်လို့ HRW ကပြောပါတယ်။ ဒါပြင်ဩစတြေးလျအစိုးရအနေနဲ့မြန်မာစစ်တပ်ကိုအရေးယူနေတဲ့တခြားနိုင်ငံတွေနဲ့အတူလက်တွဲပြီးအရေးယူမှုတွေချက်ချင်းချမှတ်ဖို့ပါတိုက်တွန်းလိုက်ပါတယ်ပါကစ္စတန်နိုင်ငံမှာဝန်ကြီးချုပ်အမရမ်ခန်ပေါ်မှာအတိုက်ခံတွေကအယုံကြည်မရှိအဆိုတင်လင်းမှုအတွက်တားဆီးပိတ်ပင်ခဲ့တဲ့အမျိုးသားလွှတ်တော်ကအမတ်342ဦးပါတယ်ပါလီမန်အောက်လွှတ်တော်ဒူးဥက္ကဋ္ဌရဲ့ဆုံးဖြတ်ချက်ကိုပါကစ္စတန်ရဲ့အမြင့်ဆုံးတရားရုံးချုပ်ကကျယ်သပရင်းနေမှာပယ်ချလိုက်ပါတယ်။တနင်္လာနေ့တုန်းကအောက်လွှတ်တော်အထူးအစည်းအဝေးမှာဝန်ကြီးချုပ်ခန်မှာနိုင်ငံကိုလွဲမှားစွာအုပ်ချုပ်နေတဲ့ဆိုပြီးအတိုက်ခံတွေကအယုံကြည်မရှိအဆိုတင်သွင်းဖို့အတွက်စူးစမ်းခဲ့ကြတာဖြစ်ပြီးဒါကိုအောက်လွှတ်တော်ဒူးဥက္ကဋ္ဌကခစီဝန်ချေကဥပဒေနဲ့မကိုက်ဘူးဆိုပယ်ချခဲ့တာပါ။တမရအရစ် LB ကလည်းဝန်ကြီးချုပ်ခန်းနဲ့အကြံပေးချက်ရအောက်လွှတ်တော်ကိုဖျက်သိမ်းခဲ့ပြီးရက်ပေါင်း90အတွင်းရွေးကောက်ပွဲအသစ်ကျင်းပပေးမယ်လို့အမိန့်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။ဒီအယုံအကြည်မရှိအဆိုတင်သွင်းမှုရဲ့နောက်ွယ်မှာပြည်ပကအင်အားကြီးနိုင်ငံရှိနေတယ်ဆိုပြီးဝန်ကြီးချုပ်ရဲ့ပြန်လည်ဆွဆွဲချက်နဲ့ပတ်သက်ပြီးပါကစ္စတန်နိုင်ငံရဲ့တရားသူကြီး၅ပါးထိုင်အမြင့်ဆုံးတရားရုံးချုပ်မှာတနင်္လာနေ့ကစတင်ကြားနာနေတာဖြစ်ပါတယ်။အခုကျက်တဲ့ပရင်းနေမှာတော့တရားရုံးတရားသူကြီးချုပ်ဦးမအတာဘန်ဒဲကလွတ်တော်ဒုဥက္ကဋ္ဌရဲ့ဆုံးဖြတ်ချက်ဟာဖွဲ့စည်းပုံအခြေခံဥပဒေနဲ့မညီကြောင်းတရားသူကြီးအားလုံးကတညီတညွတ်ထဲဆုံးဖြတ်ခဲ့တယ်လို့ပြောသလိုသမရရဲ့လွတ်တော်ဖြတ်သိမ်းမှုကလည်းဖွဲ့စည်းပုံနဲ့မကပ်ညီဘူးလို့ပြောပြီးတရားရုံးချုပ်ကပယ်ချကြောင်းအမိန့်ချမှတ်လိုက်တာဖြစ်ပါတယ်။ဝန်ကြီးချုပ်ခန်းနဲ့သူ့အစိုးရအဖွဲ့အနေနဲ့စနေမနေ့မှာအတိုက်ခံတွေတင်သွင်းထားတဲ့အယုံအကြည်မရှိအဆိုအတွက်တက်တော်ပြန်လည်ခေါ်ယူပြီးဝန်ကြီးချုပ်ရွေးကောက်ရေးဆက်လုပ်ဖို့ပါအမိန့်ချမှတ်ခဲ့တာဖြစ်ပါတယ်။အိန္ဒိယနိုင်ငံရဲ့စွမ်းအင်ကဏ္ဍကိုတရုတ်အစိုးရအထောက်ခံပေးထားတဲ့ကွန်ပျူတာဖောက်ထွင်းဟက်ကာအဖွဲ့ကရေရှည်ပြတ်မှတ်ထားဖောက်ထွင်းနေတယ်လို့ထင်ကြောင်း American ခြေဆိုင် Cyber လုံခြုံရေး Insec Group ရဲ့နောက်ဆုံးထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒီဟက်ကာတွေဟာအိန္ဒိယပြည်နယ်ခုနှစ်ပြည်နယ်ကပြစ်စစ်ဒဏ်အားဖြတ်ဝင်တဲ့ဌာနတွေနဲ့အိန္ဒိယတရုတ်နယ်စပ်ကနှစ်နိုင်ငံပဋိပက္ခဖြစ်နေတဲ့ဒေသတွေကပြစ်စစ်ဒဏ်အားဖြတ်ဝင်ရေးထိန်းချုပ်တဲ့ line တွေကိုပြစ်မှတ်ထားပြီးလာတော့ကြဖောက်ထွင်းနေကြောင်းအချက်လက်တွေရထားတယ်လို့အင်းစစ်ကပြောပါတယ်တရုတ်နိုင်ငံကြီးဌာနပြောခွင့်ရရှောင်းနေချန်းကတော့အခုလိုအစီရင်ခံစာထွက်လာတာကိုသိထားကြောင်းဒါပေမဲ့တရုတ်စစ်အဟာဘယ်လိုစိုက်ဘာတက်ခတ်မှုမျိုးကိုမဆိုခိုင်ခိုင်မာမာဆန့်ကျင်ကြောင်းပြောပါတယ
်မြန်မာနဲ့ကဘာကနောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့ဒေါခင်မျိုးတက်တို့ပြောပြသွားတာပါခင်ဗျာအခုဆက်လက်ပြီးတော့ဆက်သွယ်မြေမြန်ချက်နဲ့သတင်းဆောင်ပါတွေကိုထုတ်လင်းပါတော့မယ်အခုပထမအဦးဆုံးအနေနဲ့ကတော့မြန်မာနိုင်ငံမှာနိုင်ငံသားငွေဝယ်ယူခွင့်ကိုစစ်ကောင်စီကတင်းကျပ်လိုက်တာကြောင့်အဂရိလိုက်စားမှုပိုများပြီးတော့စီးပွားရေးပေါ်ယုံကြည်မှုပိုကျလာမယ်လို့လုပ်ငန်းရှင်တွေကပြောဆိုပါတယ်နိုင်ငံသားငွေတရက်အတွင်းပြန်လည်အရေးဘိုးဘန်အမိတ်စ်ထုတ်ပြီးရပိုင်းအတွင်းမှာပဲနိုင်ငံသားငွေပြန်ဝယ်ဖို့ကိုလည်းပို့ကုန်သွင်းကုန်ကုမ္ပဏီတွေအနေနဲ့ထိပ်ပိုင်းဘုတ်အဖွဲ့ဝင် BOD အကြီးအကဲကိုတိုင်လာဖို့စတဲ့တင်းကျပ်မှုတွေကိုကုန်သွယ်ရေးဦးစီးဌာနကဆက်လက်ညွှန်ကြားခဲ့ပါတယ်အခုလိုဖြစ်လာတာကအရင်ဆိုရှယ်လစ်ခေတ်ဟောင်းပုံစံဗဟိုချုပ်ကိုင်မှုပြန်များလာတာဖြစ်ပြီးစီးပွားရေးကျဆင်းမှုနဲ့နောက်ဆက်တွဲပြဿနာတွေဖြစ်လာနိုင်တယ်လို့စီးပွားရေးလုပ်ငန်းရှင်တွေကသတိပေးလိုက်ပါတယ်ဆက်သွယ်မေးမြန်းထားတဲ့ကိုဝင်းမင်းကတင်ပြပေးပါလိမ့်မယ်
ဟုတ်ကဲ့ဒီတနင်္ဂနွေ AP 3ရက်ပို့ကုန်ရငွေပြန်အပ်ရေးဘိုးဘန်အမိတ်စ်ပြီးရပိုင်းတွင်ထွက်လာတဲ့ဒီကုန်သွယ်ဦးစီးဌာနညွှန်ကြားချက်ကိုမကြာခင်ကမှစီးပွားရေးလုပ်ငန်းရှင်တွေသတိပြုမိကြတာမှာတက်ရောက်လာနိုင်မှုအပေါ်အမည်မဖော်လိုတဲ့စီးပွားရေးလုပ်ငန်းရှင်ကြီးက
ဒီကောတော့ဟိုမဆောင်တဲ့စက်နှစ်ခုနဲ့တော့ပါရှင်နေဘိုးဘန်ဥရီပြည်ပြည်နောက်ပိုင်းမှာဒီမှာဥပဒေစီလက်ထက်မှာတွေကကျွန်တော်ကဒီရာဒီဘိုးကိုလုံးလုံးနဲ့လှုပ်လို့ရတယ်ပြီးတော့ကျွန်တော်နိုင်ငံစီးပွားရေးတူတနာဟိုအစမင်းဆုံးလို့ရတယ်ပြီးတော့အခုကျွန်တော်ကပြန်ပြီး fish rate နဲ့ပြန်သွားမယ်အနေထားကိုပြန်ရောက်လာတာပေါ့နော်ဟိုဒီကတော့လုပ်ငန်းရှင်တွေယုံကြည်မှုနံပါတ်1နံပါတ်2ကလုပ်ငန်းရှင်တွေဒီလုပ်ငန်းအလုပ်လုပ်ချင်စိတ်ကြောင်းလဲသွားရင်ပို့ပြီးတော့နော်ဒီစီးပွားရေးလက်ပတ်မှုကပို့ပြီးခက်ခဲလာနိုင်တယ
်အဲ့တော့နောက်ထပ်တက်ရောက်နိုင်မှုကိုလည်းအမီမဖော်လိုတဲ့နောက်စီးပွားရေးလုပ်ငန်းရှင်တူကအ
ဲ့ရည်စရာတစ်ခုပြောနေကြတာဗာလဲဆိုတော့ BOD တယောက်တော့တွေ့ရမယ်ဆိုတော့ကျွန်တော်တို့အင်ပူတာသမားတွေကအခုပြဿနာကစီးပွားကုသပုံမှန်သွားနေကြမရရော BOD ရှင်းယာယူတို့ပေးရမယ်ပုံစံဖြစ်နေပြီနောက်တစ်ယောက်ကတော့ဒါဆိုရင်တော့အဲ့ဒီစီးပွားကုသညွှန်ကြားမှုကိုတွေ့ဖို့အတွက်ကို BOD တယောက်တည်တံ့ခံရအောင်ပဲဘာဖြစ်လို့လဲဆိုတော့ BOD ဆိုတာများသောဖြင့် export import အကြီးကျယ်လုပ်တဲ့ကုမ္ပဏီတွေအားဆိုရင် BOD ဘယ်အားမှလဲဒီလိုသာတွေ့ဖို့အဲ့တော့ဘာဖြစ်လဲဆိုတော့တန်းစီရအောင်မယ်တိုကင်ရောင်းစားမယ်အပွိုင်မန့်ရုပ်စားမယ်ပွဲစားတဲ့အေဂျင့်တွေလုပ်မယ်ချိန်တိတ်မကုန်အောင်မဆောင်အောင်ပေါ့လေဆိုတော့ထုံးစံတိုင်းမအားလုံးကြာပြီးသားအစည်းအဝေးရှိတယ်ဆိုရင်ထိုင်ဆောင်တော့ပဲလေဘယ်တော့အရေးကြီးတဲ့ကုမ္ပဏီပဲဖြစ်နေအရင်ထိုင်ဆောင်ဆိုသူအစည်းအဝေးမပြင်းချင်းဆိုသွေးပြီးတော့အဲ့ ဆိုကိုကုမီယာအရေးကြီးတဲ့ကိစ္စရှိတယ်တပတ်ဒီမှာ export import လောက်မှာဆိုအဲ့ဒီချိန်တိုင်း appointment ရောင်းစားတဲ့ဟာဖြစ်လာမယ် corruption တွေဖြစ်လာမယ် red tape တွေများလာတော့အဲ့ဒါတွေနောက်ဆက်တွဲကတေချာတစ်ခုကတော့ corruption ကိုဥတီသွားတော့မှာပဲလေ
ဒါအပြင်အခုလိုဈေးကွက်နဲ့ဆန့်ကျင်ပြီးအုပ်ချုပ်မှုစနစ်တစ်ခုလုံးဖြစ်လာတဲ့အချိန်တွေကိုလည်းစီးပွားရေးလုပ်ငန်းရှင်ဒေါက်တာဖုံဝင်က
ဒီ import လုပ်တဲ့လူတွေရဲ့သုံးဖြတ်ချက်ကဈေးကွက်ပေါ်မှာပဲမူတည်ပြီးတော့ဒီနေ့တွင်းမှာလားမနေ့ဆန်တွင်းမှာလားတသားမိုးတွင်းမှာလားငါးသိန်းမိုးတွင်းမှာလားသုံးဖြတ်ရမယ့်ဟာကအခုလုပ်ငန်းရှင်တွေကိုစားသုံးဖြတ်တော့မယ်သဘောဖြစ်နေတာပေါ့ဆိုလိုတာကတော့ဘ ਹੁ ဦးစီးစနစ်ပို့ပြီးတော့ညာလာတာပေါ့အဲ့လိုညာလာတာကလည်းမြန်မာပြည်ရဲ့စီးပွားရေးအနာဂတ်ကောင်းပေါ့လေ1980ကျော်မှာမြန်မာပြည်ကြုံတွေ့ခဲ့ရတဲ့နိုင်ငံသားငွေရှားပါလို့ဖြစ်တဲ့ပုံစံအတိုင်းတစ်ပြေးပြေးနဲ့တူလာတာပေါ့လေနော်နောက်ဆုံးကျတော့ဟိုတန်းကြီးကမောက်ကမဖြစ်တဲ့အချိန်ကြီးဒီရောက်သွားတာပေါ့ဆိုတော့ဒီဟာဒီကိုဖြည်းဖြည်းရောက်ရောက်မှန်ကန်တဲ့ policy နဲ့ပြန်ပြင်ဖို့လိုတယ်လေဒီတိုင်းတော့ထားရင်တော့မဖြစ်ဘူးလို့ထင်ပါတယ
်အဲ့ဒီတော့ဒီပြဿနာပြန်ဖြေရှင်းသင့်ပုံကိုလည်းအမည်မဖော်လိုတဲ့ပထမစီးပွားရေးလုပ်ငန်းရှင်ကြီးက
အခုလိုမျိုးကျိုးနေစနစ်ကြီးနဲ့ချိန်လိုက်တဲ့ခါမှာတက်ပွားပေါ့နော်။နောက်ပြန်ဆက်သွားတဲ့နေသားကိုကျွန်တော်အများကြီးတွေ့ရတယ်။အဲ့တော့နေတဲ့ကျွန်တော်တောင်းဆိုနေတဲ့တင်ပြလာကြတဲ့ disorder business ကိုပုံပြီးပဲကူဖို့အတွက်ဒီကျိုးနေစနစ်ကြီးချော့ချဖို့အတွက်ဆိုတော့2017ခုနှစ်ကသမ္မတကြီးဦးစိစေဆိုရတဲ့ထက်နောက်ပိုင်းညစကြတဲ့ပြည်ချောင်းလေးဘလောက်တဲ့စနစ်ကိုများတော့ချော့ချတယ်။ဟိုကျိုးနေစနစ်တွေများရင်ဇာတ်ရမှာ corruption တွေအများကြီးပါလာနိုင်တယ်။အော်ဒါရီကိုဟိုချော့ချဖို့အတွက်ဆိုပြီးတော့ disorder ကို reform အများကြီးတောင်းတတ်ကြချီရောက်ခဲ့ရတယ်။အခုလိုမျိုးပေါ့ပြန်ပြီးတော့တော့ဘောပြန်သွားတဲ့ခါမှာဘလိုက်တဲ့စီဝိုင်းဘောရာမိုင်းနဲ့အော်တော့တော့ပြန်ပြန်လာဆိုတော့ကျွန်တော်တို့လုပ်ငန်းရှင်ကြားရမှာစိုးရိမ်နေပါလေ
။ဒီနေရာမှာဘာကြောင့်အခုလိုရုတ်တရက်နိုင်ငံသားငွေထိန်းချုပ်ဖို့ဖြစ်လာရနိုင်လဲလို့မေးရမှာအမည်မဖော်လိုတဲ့နောက်စီဝိုင်းလုပ်ငန်းရှင်ကနိုင်ငံသားအရန်ငွေပြတ်တောက်တာကြောင့်လို့သုံးသပ်ပါလေ
။ကျွန်တော်တို့ reserve ဖြစ်မှာတင်တယ်။ဒေါ်လာ reserve ကိုသူကအယောင်းပဲရှိတော့တယ်။အရင်အစိုးရလက်ထက်တည်တုန်းကဆိုရင်အယောင်းရှိတယ်အဝဲရှိတယ်အခုကတော့တောက်လျှောက်ကြီးကအဝယ်ဆိုတာတခါမှမရှိတော့ဘူးလေအယောင်းမရှိတော့တာ။အယောင်းဆိုတာလည်းအခုကဒီအစဆုံးပါလေ February 10ရက်နေ့ကနေစပြီး2021 February ကဘလောက်ရောင်းထားလဲဆိုတော့ဖေကာကြီးထွက်လာအယောင်းမရှိတော့တယ်။အယောင်းရှိတဲ့အပြင်ကိုအခုက export မရှိတော့ဘူးဆိုတော့ထုံးစံ import ပဲရှိတယ်ဒေါ်လာ shortage ဖြစ်မှာပဲလေ။အဲ့ဒီနောက်ဆက်တွဲကျွန်တော်အမီးပြတ်တယ်နောက်ဆက်တွဲလေးပေါ့နော်။အဲ့ဒါအပြင်အခုလက်တော့ select နဲ့ပစ္စည်းတို့ဘာလို့တုံးဆွဲတဲ့ဟာတွေအများကြီးကျန်နေအောင်အဲ့လေမြန်တစ်ခေါက်တက်လိုက်တယ်ဆိုဘလောက်ကုန်တယ်တို့ဘာလို့ပေါ့နော
်။ဒါအပြင်အခုလိုတင်းကျပ်တဲ့ထိန်းချုပ်မှုတွေကြောင့်စီးပွားရေးလုပ်ငန်းတွေထိခိုက်တာကတဆင့်ဈေးတက်ကြတန်ခံရမယ့်အောက်ခြေထွက်လို့သူတောင်သူတူးချင်းအထိရိုက်ခတ်မှုဆက်ကြီးနိုင်တယ်လို့စီးပွားရေးလုပ်ငန်းရှင်တွေကဆက်သတိပေးလိုက်ပါတယ်ခင်ဗျာ
။ဒါကတော့မြန်မာနိုင်ငံမှာနိုင်ငံသားငွေထိန်းချုပ်မှုနဲ့မြန်မာစီးပွားရေးအလားအလာအကြောင်းကိုကိုဝင်းမင်းတင်ပြသွားတာပါ။ဆက်လက်ပြီးတော့မြန်မာစစ်ပီးဒုက္ခသည်တွေအကြောင်းကိုတင်ပြပေးပါအောင်မယ်။အသက်အန္တရာယ်ဆိုးရင်ရတဲ့အတွက်ကြောင့်ထွက်ပြေးလာကြတဲ့ဒုက္ခသည်တွေကိုလက်မခံပဲနိုင်ငံရင်းကိုပြန်ပို့တာကိုအပြည်ပြည်ဆိုင်ရာဥပဒေအရတားမြစ်ထားပေမဲ့ထိုင်းနိုင်ငံကတော့မြန်မာစစ်ပီးဒုက္ခသည်ထောင်ပေါင်းများစွာကိုပြန်မောင်းထုတ်နေပါတယ်။ဒီအကြောင်း AB သတင်းဌာနရဲ့စောင်းပါတပုတ်ကိုအခြေခံပြီးကိုခင်မောင်စိုးမင်းကဆက်ပြောပြပေးပါမယ်
။မြန်မာနိုင်ငံတဲကမိမိတို့ဇာတိရွာတွေမိရှုခံရတိုက်ပွဲတွေဖြစ်ပွားနေတဲ့အတွေ့အကြုံထွက်ပြေးလာကြရတဲ့စစ်ပီးဒုက္ခသည်တွေဟာထိုင်းဘက်ကလည်းလက်မခံတဲ့အတွေ့အကြုံနေဆက်တောင်ရင်မြစ်ထဲကတဲတောင်ကျွန်းတွေပေါ်မှာဖြစ်တယ်လို့နေထိုင်နေကြရပါတယ်။အဲဒီလိုအခြေအနေနဲ့ပတ်သက်ပြီးထိုင်းနိုင်ငံမှာအခြေစိုက်မြန်မာဒုက္ခသည်တွေကိုအကူအညီပေးနေတဲ့သဘောရာကွန်ဆိုတီယမ်အဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူးဆယ်လီသွန်ဆင်ကအခုလိုပြောပါတယ်
There needs to be somewhere where these people
can stay. မြန်မာနိုင်ငံမှာဒီတဲ့ပို့ပြီးတည်ငြိမ်အေးချမ်းမှုမရှိမချမ်းဒီစစ်တေဒုက္ခတွေအချိန်ကြာကြာခိုးလုံနေထိုင်နိုင်တဲ့နေရာတွေလိုအပ်နေပါတယ်
။မြန်မာနိုင်ငံမှာမနစ်စစ်တပ်ကအာဏာသိမ်းပြီးကတည်းကလူပေါင်း1900ကျော်သေဆုံးခဲ့ပြီးကလေးတွေအမျိုးသမီးတွေနဲ့အမျိုးသားတွေအပါအဝင်လူပေါင်း1300ကျော်ကိုစနစ်တကျဖမ်းဆီးနှိပ်စက်ခဲ့ပါတယ်။ထိုင်းနိုင်ငံဟာကုလသမဂ္ဂဒုက္ခသည်များဆိုင်ရာကွန်ဗင်းရှင်းမှာလက်မှတ်ထိုးမထားပါဘူး။ဒါပေမဲ့အခုမြန်မာဒုက္ခသည်တွေဟာသူတို့သဘောနဲ့သူတို့ပြန်သွားကြတာပါလို့ထိုင်းအစိုးရကပြောပါတယ်။ဒါအပြင်လူအများကိုနှိပ်စက်ညှဉ်းပန်းခံရမဲ့နိုင်ငံကိုပြန်မပို့ရဆိုတဲ့နိုင်ငံတကာဥပဒေအတိုင်းသူတို့လိုက်နာနေပါတယ်လို့လည်းထိုင်းအစိုးရကပြောပါတယ်။မြန်မာနိုင်ငံမှာဆက်အနာသိမ့်ပြီးနောက်ထိုင်းနိုင်ငံကိုရောက်ရှိခိုးလုံနေကြတဲ့မြန်မာဒုက္ခသည်က18000ဝန်းကျင်ရှိမယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR နဲ့ထိုင်းအစိုးရကခန့်မှန်းထားပါတယ်။ဒါပေမဲ့လည်းလက်ရှိအချိန်မှာတော့2000ဝန်းကျင်ပဲရှိတော့တယ်လို့ထိုင်းမြန်မာနယ်စပ်ကုတ်ကဲရေးစင်တာ TMBC ကပြောပါတယ်။ဒုက္ခသည်အများစုဟာသူတို့ရဲ့နယ်မြေမှာမြန်မာစစ်ကောင်စီတပ်နဲ့ တိုင်းသားလက်နက်ကိုင်တပ်ဖွဲ့တွေအကြတိုက်ပွဲတွေကြောင့်ထိုင်းမြန်မာနယ်စပ်မြစ်တွေကိုဖျက်ကျော်ပြီးမိသားစုတွေနဲ့အတူထွက်ပြေးလာကြတာဖြစ်ပါတယ်။အဲဒီနောက်မြစ်ပေးမှာဖြစ်တယ်လို့ဆောက်လုပ်ထားတဲ့ယာယီတဲငယ်လေးတွေနဲ့နေထိုင်ကြရပါတယ်။အခုအချိန်မှာအပြစ်ခတ်တွေရပ်ဆဲထားတယ်လို့ကြေညာထားပြီးမြန်မာစစ်ကောင်စီတပ်တွေကအဲဒီဒုက္ခသည်တွေရဲ့နေရပ်ကြီးဝါတွေကိုမီးရှို့မြေမြုပ်မိုင်းတွေထောင်ထားကြပြီးထိုင်းအာဏာပိုင်တွေကလည်းသူတို့ကိုနေရပြန်မောင်းထုတ်နေကြတယ်လို့အကူအညီပေးအဖွဲ့အစည်းတွေနဲ့ဒုက္ခသည်တွေကိုယ်တိုင်ကပြောပါတယ်။ဒါအပြင်အချိန်တော်တော်များများမှာမြန်မာနိုင်ငံဘက်ကတနတ်တန်တွေဘုံပေါက်ကွဲတန်တွေနဲ့လေကြောင်းကပစ်ခတ်တန်တွေကိုထိုင်းနိုင်ငံဘက်ကနေအတိုင်းသားကြားနေရတယ်လို့လည်းပြောပါတယ်။အဲဒီလိုအခြေအနေတွေကြားမှာသူတို့တွေဟာမြေကမ်းဘေးမှာဖြစ်တယ်လို့နေထိုင်ကြရတာဟာကြောက်လန့်စရာကောင်းတယ်လို့လည်းဆိုပါတယ်။ထိုင်းနိုင်ငံမှာမြန်မာစစ်ပြေးဒုက္ခသည်တွေရှိနေတဲ့ဆိုတာကိုထိုင်းစစ်ဘက်ကအတိအမှတ်မပြုကျင်ကြပါဘူး။ဒါဖြစ်လို့လဲဆိုတော့မြန်မာစစ်ကောင်စီခေါင်းဆောင်တွေစိတ်ညူညင်မာကိုစိုးရိမ်မာဆိုလို့ဖြစ်တယ်လို့45 Rice လူခွင့်ရေးအဖွဲ့က Patrick Ponsetton ကပြောပါတယ်
။ Thai military is intent on controlling the situation, controlling the narrative.because obviously they have
time sit down in there မြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့အခြေအနေတွေကိုထိန်းချုပ်ထားခြင်းနဲ့သတင်းအချက်လက်တွေကိုထိန်းချုပ်ထားခြင်းနဲ့သူတို့ဟာဒီကိစ္စမှာနိုင်ငံရေးအရာဖုံးအုပ်ထားခြင်းနဲ့ဘာဖြစ်လို့လဲဆိုတော့သူတို့ဟာမြန်မာစစ်ကောင်းဆောင်တွေနဲ့အလွန်ရင်းနှီးလိုပဲဖြစ်ပါတယ
်ထိုင်းစစ်တပ်ကတော့သူ့ရဲ့အဲ့ဒီလိုမှတ်ချက်ပြောစကားအပေါ်မှာညှင်းဆို့ထားပါတယ်ခင်ဗျာ
ဒါကတော့မြန်မာစစ်ပြေးဒုက္ခသည်တွေနဲ့ဆိုင်တဲ့သတင်းဆောင်ပါတစ်ပုဒ်ကိုကိုခင်မောင်စိုးမင်းပြောပြသွားတာပါဒီနောက်မှာတော့နိုင်ငံတကာသတင်းဆောင်ပါတွေကိုဆက်လက်တင်ပြချင်ပါသေးတယ်ပထမအဆုံးတစ်ပုဒ်အနေနဲ့ကတော့တီတီလင်္ကာနိုင်ငံမှာလျက်စင်မီပြတ်တာဆေးဝါးအစားအသောက်နဲ့တခြားလိုအပ်တဲ့ကိစ္စတွေရှားပါလာနေတာကြောင့်တီတီလင်္ကာဆေးရုံတွေမှာလည်းဆေးဝါးပြတ်လတ်မှုတွေနဲ့ရင်ဆိုင်နေရပါတယ်ဒီလိုတိုင်းပြည်ရဲ့ဆေးဝါးရေးအကြအတဲတွေကိုဖြည့်ရှင်းပေးဖို့ဒါအပြင်စီတိုင်းပြည်ရဲ့ဆေးဝါးရေးအကြအတဲတွေကိုဖြည့်ရှင်းပေးဖို့တောင်းဆိုတဲ့ဆန္ဒပြပွဲတွေလည်းဖြစ်ပေါ်နေပါတယ်ဒီအကြောင်းရိုက်တာသတင်းဆောင်ပါတစ်ပုဒ်ကိုအခြေခံပြီးတော့အလိမ္မာကဆက်လက်ပြောပြပေးပါမယ
်။တရုတ်နိုင်ငံနိုင်ငံမှာဆယ်စုနှစ်အတွင်းမကြုံတက်ဘူးဆိုးရွားလာတဲ့စီးပွားရေးအကျပ်တွေပေါ်ပေါက်နေတာကြောင့်ဈေးဝါးရေးမြို့တော်ဖြစ်တဲ့ကိုလံဘိုကစီးပွားရေးမြို့တော်ဖြစ်တဲ့ကိုလံဘိုကဆေးရုံတွေမှာမရှိမဖြစ်လိုအပ်တဲ့ဆေးဝါးပြက်လက်မှုတွေကြုံနေရပါတယ်။ဧပြီလ၁ရက်နေ့တောက်ကြနေမှာတရုတ်လင်ကသမရဂိုတာဘာယာရာဂျပက်ဆာကနိုင်ငံမှာအရေးပေါ်အခြေအနေကျင်းပခဲ့ပါတယ်။ဒါပေမဲ့လည်းသူ့ကိုကန့်ကွက်တဲ့ဆန္ဒပြပွဲတွေ၅ရက်မြောက်ရှိလာပြီးအာဏာရညွန်ပေါင်းအဖွဲ့ကနေလွတ်တော်အမတ်အများပြားနှုတ်ထွက်သွားတာကြောင့်လူနည်းစုအစိုးရဖြစ်သွားပြီးတဲ့နောက်ဧပြီလ၅ရက်နေ့နောက်ပိုင်းမှာနိုင်ငံရဲ့အရေးပေါ်အခြေအနေကျင်းပချက်ကိုတရုတ်လင်ကသမရကပြန်ရုပ်သိမ်းခဲ့ပါတယ်။သီရိလင်္ကာမှာစားတောက်ကုန်၊လောင်စာစီ၊လျှက်စစ်တာအားဆေးဝါးနဲ့တခြားမရှိမဖြစ်နေစဉ်သုံးပစ္စည်းတွေပြက်လက်နေတာသတင်းပတ်အတော်ကြာနေပြီးဒါဟာအကျန်းမာရေးစနစ်တစ်ခုလုံးကိုပြိုလဲသွားစေနိုင်တယ်လို့ဆရာဝန်တွေကဆိုပါတယ်။ဒီလိုအကျပ်တဲတွေကြားကပဲပြည်သူတွေဟာဆေးကုသမှုခံယူဖို့နဲ့လိုအပ်တဲ့ဆေးဝါးတွေရဖို့ဆေးရုံတွေရှိမှစောင့်ဆိုင်းနေကြပါတယ်။
ဆေးရုံတွေမှာတောင်ဆေးဝါးပစ္စည်းတွေတော်တော်များများမရှိတော့ဘူး။တခြားလုပ်ငန်းလက်ပတ်မှုတွေနဲ့ပတ်သက်ပြီးတော့လည်းအလုံးစိတ်ပျက်စရာပါပဲဗျာ။နောက်လူနာတွေအတွက်အစားတောက်ကအစားအခက်ခဲတွေရှိတယ်လို့လည်းကျွန်တော်ကြားတယ်။စောင့်ဝင်နေအရန်ကိုခက်ခဲနေကြတာပါ
။ဒီလိုနိုင်ငံရဲ့လက်ရှိအခြေအနေတွေကြောင့်ဟိုတယ်လုပ်ငန်းနဲ့ဆက်ဆက်လုပ်ကိုင်သူတွေရဲ့လုပ်ငန်းတွေဟာလည်းဆိုးဆိုးရွားရွားထိခိုက်လို့နေပါတယ်
။ One main reason being is because of the current ongoing power cuts.
အဓိကအကြောင်းရင်းကတော့လုံစာစီနဲ့တခြားမရှိမဖြစ်လိုအပ်တဲ့ပစ္စည်းတွေရှားပါတာမိပြက်တာတွေကကျွန်တော်တို့ဟိုတယ်လုပ်ငန်းကိုတော်တော်လေးထိခိုက်တယ်။ဆိုတော့နိုင်ငံခြားခီးသွွားဧည့်သည်တွေအတွက်ဒီအချက်တွေကအရေးကြီးတယ်လေ။အထူးသဖြင့်အိန္ဒိယဧည့်သည်တွေပေါ့။ကျွန်တော်တို့ဟိုတယ်မှာတော်တော်ကြီးတဲ့အိန္ဒိယဈေးတစ်ခုရှိရယ်လေ။ဒီဈေးကနာမည်အကြီးဆုံးဈေး၅ခုတည်းကတစ်ခုပါ။အခုလိုအခြေအနေနဲ့ဧည့်သည်တွေလည်းမလာတော့ပါဘူးဗျာ။
နိုင်ငံတော်မျိုးရွာတွေမှာစန့်ကျင်ဆန္ဒပြမှုတွေတိုးလာနေပြီးနိုင်ငံရဲ့စီးပွားရေးအကျပ်တဲတွေကိုကင်ပယ်ဖြေရှင်းဖို့တမရရာဂျပက်ဆာပြက်ကွက်နေခဲ့ပါတယ်။တီရီလင်ကတမရဟာနိုင်ငံတကာငွေကြေးရံပုံငွေအဖွဲ့ IMF နဲ့ဒီလထဲမှာချင်းငွေကိစ္စဆွေးနွေးဖို့စီစဉ်ထားပြီးဒီအရေးကြီးတဲ့ဆွေးနွေးပွဲမတိုင်ခင်မှာပဲသူ့ရဲ့ဗန္ဒာရေးဝန်ကြီးဟာယာဒူခတ်အပီတရက်အကြာမှာယာဒူကနေနှုတ်ထွက်ခဲ့တာပါ။သမရရာဂျပက်ဆာရဲ့အစိုးရအဖွဲ့ကိုဧပြီလ၄ရက်နေ့ကဖျက်သိမ်းခဲ့ပြီးအာဏာရပါတီတွေနဲ့အတိုက်ခံပါတီတွေကပယ်ချခဲ့တဲ့ညှို့ညွတ်သောအစိုးရတရက်ဖွဲ့ဖို့ကြိုးစားခဲ့တာပါ။ဒါအပြင်နိုင်ငံရဲ့ရန်ပုံငွေနှဲပါလို့နေတာကြောင့်တီရီလင်ကတန်ယုံတချို့ကိုလည်းယာယီပိတ်လိုက်ရပါတယ်ရှင်။ကျွန်မအလိမ်ပါပါ
။ဒါကတော့နိုင်ငံရေးမတည်ငြိမ်မှုတွေဖြစ်နေတဲ့တီရီလင်ကနိုင်ငံရဲ့အခြေအနေတချို့ကိုအလိမ်ပါပြောပြသွားတာပါ။ဆက်လက်ပြီးတော့ယူကရိန်းနိုင်ငံဘက်ကအခြေအနေတချို့ကိုတင်ပြချင်ပါသေးတယ်။ ရုရှားကယူကရိန်းကိုစတင်ကျူးကျော်တိုက်ခိုက်ခြင်းကစပြီးယူကရိန်းပြည်သူတန်ပေါင်းများစွာတို့ရဲ့အိုးအိမ်တွေကနေထွက်ခွာစွန့်ခွာထွက်ပြေးခဲ့ကြပြီးအိမ်မှာမွေးထားတဲ့တရိတ်ဆန်လေးတွေကိုလည်းဂေဟာတွေနဲ့တရိတ်ဆန်ယုံတွေမှာထားခဲ့ကြပါတယ်။အခုဆိုလို့ရှိရင်အဲ့ဒီတရိတ်ဆန်လေးတွေကိုစောင့်ရှောက်ဖို့ကပရာရိဒအဖွဲ့တွေနဲ့နိုင်ငံတကာအဖွဲ့အစည်းတွေအပေါ်မှာမူတည်နေပါတယ်။ VOA သတင်းတောက်မရီယာပါရစ်သတင်းပေးပို့ထားတာကိုကိုရနိုင်ကပြောပြပေးပါမယ်။ဒီသတင်းဆောင်ဝါးကိုကြည့်ရှုတဲ့အခါမှာတော့စိတ်အနှောက်အယှက်ဖြစ်စရာပုံရိပ်တချို့လည်းပါဝင်နိုင်တာကိုကြိုတင်အသိပေးကြပါရခင်ဗျာ။
ဒီကနေ့ February လောက်ကစပြီးတော့ Arena Shevchuk နဲ့သူ့မိသားစုဟာ Khmelnytskyi ဒေသမှာရှိတဲ့သူတို့ရဲ့အိမ်မှာလူ60ကျော်အတွက်နေစရာနေရာတွေပေးလာခဲ့တာဖြစ်ပါတယ်။လူတိုင်းလူလူကအနောက်ဘက်ကိုဥတီသွားနေကြတာဖြစ်ပြီးတော့အများစုကတော့သူတို့နဲ့အတူသူတို့ရဲ့အိမ်ဝေးတိရစ္ဆာန်လေးတွေကိုပါခေါ်လာခဲ့ကြတာဖြစ်ပါတယ်။
Свои бульбашцы живу, але навколо в мене люди, які про тварин.
Чима дарі не ти бау. Чима га ку ауэн вайн лі дэма бе нэра жаң лэ пші нэй ма рэ. Дарі мэ, чима на ма дуй я рэ дуй а лунга ро, дуру муэ та рэ эй муэ тарэй сан лі рэ гу, дуру я мі та зу вэнэ лу бэ, сау шау ча ра ба.
Дай мэ, дон мэ мя га ра дуру муэ та рэ дуй сан лі рэ гу, та бі ро тва жа рэ лу, кэ мю ма, мі та зу нэ ту, лу рэ та мка агу ка ма дуй сан лі гу ба, куньи пэ нэ дэ, кэ мю га. Марія Бондаренко ка пьо баре.
Мені здається, що якщо ти взяв на себе відповідальність, навіть
коли там у юлайте, соїно, ко машин ятиво ма пьете дури го синза я ме лу джама тен баре. Акакезо чей марау джага джаге ма баре.
ДМЮ ка прайда лукайн ду Димитро Ревню ка ро. Тача прайда лук дури не паумбі ро сонбі кайнаре дрисан лі ли го куні бу зу патро соле лу шаму го са джан лай баре. သူပြောတာကတော့တချို့တွေကသူတို့ရပိုင်းအတွက်မှာပြန်ရောက်လာမယ်အထင်နဲ့အဲ့ဒီတိရစ္ဆာန်လေးတွေကိုထားခဲ့ကြတာလို့ဆိုပါတယ
်။ Trade ni bo 820 zayao.
အိမ်မှာမွေးထားတဲ့တိရစ္ဆာန်လေးတွေကြံခဲ့တယ်ဆိုရင်သူတို့အနေနဲ့အခါကြေးဝင်မယူပဲလွတ်ပေးမယ်လို့ Internet online ပေါ်မှာ post တစ်ခုကိုကျွန်တော်တင်လိုက်တယ်။အဲ့လိုတင်ပြီး3ရက်အတွင်းမှာပဲကျွန်တော်တို့ကိုပြောလာတဲ့လူ829ယောက်ရှိတယ်။ဒါကဘာပြလဲဆိုရင်လူ829ယောက်ကသူတို့ခွေးပြီးကြောင်တွေကိုအိမ်မှာထားခဲ့ရတယ်ဆိုတာပြနေပါတယ်။ရောက်ကတခုမှဆိုရင်တော့တအိမ်စီမှာနှစ်ကောင်သုံးကောင်လောက်ကြံခဲ့တဲ့တိုက်ခန်းတွေတောင်ရှိပါတယ
်။ကမ္ဘာ့ကတချို့အဖွဲ့အစည်းတွေကလည်းယူကရိန်းပြည်သူတွေနဲ့သူတို့ရဲ့အိမ်မွေးတိရစ္ဆာန်လေးတွေရုရှားရဲ့ကြီးကျော်စစ်ကနေလွတ်မြောက်နိုင်ဖို့အတွက်ကူညီနေကြပါတယ်။အဲဒီထဲမှာအမေရိကန်ခြေစိုက်နိုင်ငံတကာတိရစ္ဆာန်ပြည်သူစောင့်ရှောက်ရေးရန်ပုံငွေအဖွဲ့ IFOR လည်းပါဝင်ပြီးတော့သူတို့ကယူကရိန်းနဲ့ပိုလန်နယ်စပ်မှာအကူအညီပေးစခန်းတွေကိုဖွင့်ထားပါတယ်။
There aren't great statistics about all of the animals.
Ukraine ကနေပိုလန်ကိုဝင်လာတဲ့လူတွေနဲ့တိရစ္ဆာန်တွေအကုန်လုံးရဲ့စရင်စရားတွေတော့မရှိပါဘူး။ဒါပေမဲ့တနည်းကိုခန့်မှန်းချေအားဖြင့်လူ 7,000 လောက်ဝင်လာတယ်လို့ကြားပြီးပိုလန်နိုင်ငံထဲကိုဝင်လာတဲ့တိရစ္ဆာန်လေးတွေကတနည်းကို900ကနေ600လောက်ရှိတယ်လို့ကျွန်မတို့ယုံကြည်ပါတယ
်။ဒီထဲမှာတချို့တွေကိုလည်းမကယ်နိုင်တာတွေရှိခဲ့ပါတယ်။ Kiev ဒေသကရုရှားတပ်ဖွဲ့တွေတစ်လကျော်လောက်သိမ်းထားတဲ့ဘူရိုဒီယန်ကာစီဝင်ဆောင်ချော်ရေးကြရမှာဆိုရင်အထဲမှာ၅ဘတ်လောက်အစာနဲ့ရေမရပဲပိတ်မိနေတဲ့တရိတ်ဆန်485កောင်ရှိပြီးတော့ဒီထဲက150လောက်ပဲရှင်တယ်လို့ယူကရိန်းနိုင်ငံကတရိတ်ဆန်ခွင့်ရေးကာကွယ်ဆောင်ချော်နေတဲ့ UN Animal အဖွဲ့ကပြောပါတယ်ဥရောပတရိတ်ဆန်ယုံနဲ့၅ပြတိုင်းများအတင်းက KF Kharkiv နဲ့ Michael Lev မြို့မှာရှိတဲ့တရိတ်ဆန်ယုံကအကောင်တွေကိုကယ်တင်နိုင်ဖို့အတွက်လှုပ်ဆောင်နေပြီးတော့အကူအညီတွေပေးဖို့အတွက်လည်းရန်ပုံငွေတွေကောက်နေပါတယ
် are likely to need a lot of support once the war is over.
CGP ရောရင်တော့တိရစ္ဆာန်ယုံတွေဟာအကူအညီတွေအများကြီးလိုလာနိုင်ပါတယ်။ဒါကြောင့်ကျမတို့ကလည်းရန်ပုံငွေထဲမှာအဲ့ဒီငွေအတွက်ကိုထည့်စင်းစားနေပြီးအဲ့ဒီငွေတွေကိုတိရစ္ဆာန်ယုံတွေသူတို့ဘာသာသူတို့ပြန်ပြီးတော့ရပ်တည်နိုင်အောင်နောက်ပြီးတော့လှောင်ရင်းတွေပြန်ပြီးတည်ဆောက်နိုင်မှုနဲ့တိရစ္ဆာန်လေးတွေပြန်ပြီးနှလန်းထူလာနိုင်မှုအတွက်သုံးသွားမှာဖြစ်ပါတယ်ရှင်
။အင်္ဂလာအဖွဲ့အစည်းတွေနဲ့ယူကရိန်းနိုင်ငံကပရိုက်တာလုတ်ခိုင်သူတွေပေါင်းပြီးတော့ဒရိတ်ဆန်တွေရာနဲ့ချီကယ်တင်ခဲ့ပြီးတော့ဆက်ပြီးတော့လဲစစ်ပွဲဖြစ်နေသမျှကာလပတ်လုံးဒရိတ်ဆန်တွေကိုကယ်တင်နိုင်ဖို့အတွက်စီစဉ်နေပါတယ်ခင်ဗျာ
။ဒါကတော့ရုရှားရဲ့ကျူးကျော်တိုက်ခိုက်မှုကိုခံရတဲ့ယူကရိန်းနိုင်ငံမှာလူတွေတင်မကဘဲဒရိတ်ဆန်လေးတွေလည်းဒုက္ခရောက်နေပါတယ်။ဒီဒရိတ်ဆန်လေးတွေကိုစာနာစိတ်ရှိသူတွေကလည်းကူညီစောင့်ရှောက်မှုတွေပေးနေပါတယ်။ဒီအကြောင်းအရာကိုကိုရနိုင်ကစူးစီးတင်ပြသွားတာပါခင်ဗျာ။VOA ရဲ့တောက်ကြနေမနေ့ပြန်အတန်နဲ့အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။မကြာမီပဲကျွန်တော်တို့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးဖို့ရှိပါတယ်
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လ လက်ချမ်းလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှစ်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ပဲနေရာကပဲဖြစ်ဖြစ် UA Plus application ကို download ရယူပါ
မင်္ဂလာပါခင်ဗျာ VOA American တန်ရဲ့တောက်ကြနေမနေ့ပဲအတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်ဒါအပြင်ကျွန်တော်တို့ VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်မကြပြီးအချိန်တွေမှာကျွန်တော်တို့အပတ်စဉ်ကဏ္ဍတွေကိုတင်ပြဖို့ရှိပါတယ်နောက်တော်တာဆင်ရမယ့်အပတ်စဉ်ကဏ္ဍတွေထဲမှာဆိုလို့ရှိရင်ဥအောင်ခင်တင်ဆက်တဲ့မြမအရေးသုံးသပ်ချက်ကိုဝင်းမင်းအပတ်စဉ်တင်ဆက်တဲ့ကျမ်းမာရေးအစီအစဉ်တွေကိုနားတော်တာဆင်ရပါမယ်။ဒါအပြင်ဖီဘာဝိုင်းတော်သားတွေစူးစီးတင်ပြပေးတဲ့တိုင်းရင်သတင်းလောအစီအစဉ်ကိုလည်းစက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါရယ်။အခုတော့ကျွန်တော်တို့ပထမဦးဆုံးအနေနဲ့ဥအောင်ခင်တင်ပြတဲ့မြမအရေးသုံးသပ်ချက်အစီအစဉ်ကိုထုတ်လွှင့်ကြပါရယ်။ဝါပြည်နယ်ဟာစစ်အင်အားအကြီးဆုံးဖြစ်ပေမဲ့မြမတပ်မတော်နဲ့အပြစ်ခတ်ရက်ဆဲထားတာအနှစ်30ကျော်လာပါပြီ။ဒါပေမဲ့တိုင်းရင်းသားလက်နက်ကိုင်အချင်းချင်းဖြစ်တဲ့တိုက်ပွဲတွေမှာတော့ဝါတပ်ဖွဲ့တွေဟာဩဇာကနယ်မြေချက်ထွင်နေပုံရကြောင်းဥအောင်ခင်ကရေးသားပြီးကိုညာဝင်းအောင်နဲ့အတူတင်ပြထားတာကိုနားတော်တာဆင်နိုင်ပါပြီခင်ဗျာ
ဝါတပ်ဖွဲ့နဲ့ဗမာတပ်မတော်အပြစ်အခတ်ရက်ဆဲထားတာအနှစ်30ကျော်လာပါပြီဒီကလာအတွင်းဝါတပ်ဖွဲ့ဟာစစ်အင်အားအကြီးဆုံးတိုင်းရင်းသားအုပ်စုဖြစ်လာပြီးဘူတင်တန်းကျောင်းနဲ့ကေရာတင်တန်းကျောင်းတို့တောင်ရှိလာပါတယ်။ထိုင်းမြန်မာနယ်စပ်မှာလည်းဝါတပ်ဖွဲ့ရဲ့တိုးချဲ့နေမည်ရှိပါတယ်။တရုတ်ပြည်တွင်းစစ်မှရှုံးနိုင်သွားတဲ့ကူမင်တန်တရုတ်ဖြူတရင်အချို့ရှမ်းပြည်နယ်ဝဒေသကို1950ပြည့်လွန်အစောပိုင်းမှာဝင်ရောက်အခြေစိုက်စဉ်ကဝါတပ်မရှိသေးပါဘူး။1960ပြည့်လွန်နှစ်မှာတရုတ်ပြည်တပ်အနိုင်ကျင့်တာကိုခုကနဲ့နေသမားပျောက်ကြားတွေပေါ်လာပါလေ။ဝဒေသကိုဗမာကွန်မြူနစ်ဘကပဝင်လာတော့မှဘကပတက်တဲ့ဒေသခံဝတွေပဝင်လာပါလေ။ဘကပဟာနေသမားပျောက်ကြားအဖွဲ့ခေါင်းဆောင်တွေကတစ်ဆင့်ဝလူစုကိုစီယုံသိမ်းသွင်းနိုင်တဲ့အတွက်ရဲရင်ပြီးတက်ရီကက်ရီရှိတဲ့ဝတပ်ဖွဲ့ပေါ်ထွက်လာကြောင်းတွေ့ရပါလေ။အဲ့ဒီကလေးကပေါ့ယိုချမ်းနဲ့ကြောင်းကြီးလိုင်ဟာထင်ရှားတဲ့ခေါင်းဆောင်တွေဖြစ်ပါတယ်။ဘကပကိုပုံကန်တဲ့အခါမှာဝတပ်ဖွဲ့၊ကိုကန်တပ်ဖွဲ့၊မိုင်းလာတပ်ဖွဲ့၊ NDA ကချင်းတပ်ဖွဲ့စတဲ့ကလီးယားတပ်ဖွဲ့တွေပေါ်ထွက်လာပါတယ်။ဒီထဲမှာဝတပ်ဟာထိုင်းမြန်မာနယ်စပ်အထိနေချဲ့လာပါတယ်
။မွေးစေးမောင်ခိုလမ်းကြောင်းတွေရှိတဲ့ရှမ်းထိုင်းနယ်စပ်ကိုဘကပတပ်တွေရောက်ရှိတဲ့အခါမှာဘင်းဘီရင်ခွန်စာရဲ့မောင်ထိုင်းတပ်နဲ့ပြိုင်ဘက်ဖြစ်လာပါတယ်။ဘဂဗပြိုကွဲတဲ့အခါခွန်ဆတက်ကဘဂဗခြေကုပ်စခန်းတွေကိုတိုက်ခိုက်ပါတယ်ဘဂဗနဲ့တရုတ်ကွန်မြူနစ်လက်အောက်မှာအနှစ်20ကျော်နေခဲ့တဲ့ဝါတက်တွေဟာခွန်ဆတက်ကိုတံပြန်တိုက်ခိုက်ရင်စစ်အင်အားကောင်းအောင်ကျိုးပန်းပါတယ်ဝါတက်ဘွဲ့ဟာအတင်းအကျပ်စစ်သားစုဆောင်ပါတယ်မိသားစုတစုမှာသားတစ်ယောက်တက်ထဲဝင်ပေးရပါတယ်ဘဝရည်တည်ရေးအတွက်တက်ထဲဝင်သူလည်းရှိပါတယ်ဝါဩဇာကန်နေမြေချဲ့ထွင်ရမှာဝါစစ်တီတွေဟာအဓိကကြပါတယ်ဝါတက်ကဥဆောင်ပြီး1990ပြည့်လွန်အစောပိုင်းမှာဝါပြည်သူအများအပြားထိုင်းနယ်စပ်ကိုရွှေ့ပြောင်းကြပါတယ
်ဘင်းမရင်ခွန်စာရဲ့မော်ထိုက်တပ်ကိုတိုက်ခိုက်ဖို့ဝါတက်တွေနေပြောင်းတာကိုနဝတ္တအစီအစိုးရကလည်းသဘောတူပါတယ်ခွန်စာလက်နဲ့ချတဲ့အခါမှာလက်နဲ့မချသူတွေဟာရွက်စစ်ဥဆောင်တဲ့ RCSS ရှမ်းပြည်ပြန်လည်ထူထောင်ရေးတပ်ဖြစ်လာပါတယ်ထိုင်းနယ်စပ်ကိုရွှေ့ပြောင်းသွားတဲ့ဝတ္တတွေဟာမိုင်းဆက်ခရိုင်မှာအခြေစိုက်ပြီးမိုင်းဆက်မျိုးအရှိအနောက်နဲ့တောင်ပိုင်းဒေသတွေကိုချုပ်ကင်ထားပါတယ်။မိုင်းကမိုင်းရွန်၊ဟွေဩ၊ဝါအုံမိုင်းကျွန်းနဲ့ခိုင်လုံစတဲ့မြို့နယ်၆ခုကိုဝနေမြေဖြစ်သတ်မှတ်ပါတယ်။အရှိဘက်ဆုံးမိုင်းကင်မြို့နယ်ဟာတာချီလေးနဲ့နီးကပ်ပြီးအနောက်ဘက်ကခိုင်လုံဟာ RCSS ရှမ်းထူတော်ရေးတပ်နေမြေနဲ့နီးကပ်ပါတယ်။ဝါရီတောင်းဆိုနေတဲ့ပြည်နယ်တွေမှာမိုင်းဆက်နေမီပါမပါတော့မသိနိုင်သေးပါဘူ
းဝါတန်လက်အောက်ခံခိုင်လုံမြို့နယ်ရဲ့အနောက်ဘက်မှာ RCSS ရှမ်းထူထောင်ရေးတပ်ဖွဲ့ရဲ့လွယ်တန်းလျမ်းဌာနချုပ်ရှိပါတယ်ဝါတပ်ဖွဲ့ထိန်းချုပ်တဲ့တောင်ပိုင်းနယ်မြေကိုအမှတ် 101 စစ်ဒေသလို့သတ်မှတ်ထားပေမဲ့မြောက်ပိုင်းဝါရဲ့ပန်ဆန်းဒေသလို့တတိတခြားတည်ရှိနေတာတော့မဟုတ်ပါဘူးမိုင်းဆက်ခရိုင်ရဲ့အရှိအနောက်တောင်ပိုင်းနဲ့ ထိုင်းနယ်စပ်အကြားမှာဝါတက်တွေအခြေစိုက်ပေမဲ့အခြားဒေသနေရာတွေမှာစစ်ကောင်စီတပ်နေရာစောက်တပ်နဲ့ RCSS ရှမ်းထူထောင်ရေးတပ်စတာတွေကလည်းစခန်းချထားပါတယ်ဥပမာတောင်ပိုင်းဝရဲ့စစ်ဒေသ1.1 အနောက်ဘက်စွန်းမှာရှိတဲ့ခိုင်လုံမြို့နယ်ဟာရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS ရဲ့လွယ်တန်းလျံဌာနချုပ်နဲ့နေမြေချင်းဆက်ဆက်နေတာကြောင့်အချိန်မရွေးတိုက်ပွဲဖြစ်နိုင်တယ်လို့သုံးသပ်ကြပါလေ
။တောင်ပိုင်းဝါစစ်ဌာနချုပ်ကတော့မိုင်းကျွတ်မြို့နယ်ပါပုံချင်းမှာအခြေစိုက်ထားတဲ့အတွက်ထိုင်းနိုင်ငံနဲ့နီးကပ်ပါလေ။တကယ်တော့တောင်ပိုင်းဝါနေမြေတစ်ခုလုံးဟာထိုင်းနိုင်ငံနဲ့နေချင်းဆက်နေပါလေ။ဝါစစ်ဒေသ187မှာတမဟာ5ခုနဲ့အင်အား1000ကျော်ရှိပြီးစစ်လက်နက်မျိုးစုံကိုင်ဆောင်ပြီးစစ်ရေးပြတ်တတ်ပါလေ။တောင်ပိုင်းဝတ်တက်ကလည်းမူရီစေတက်ဖြစ်ရေးအဖွဲ့ကိုဖွဲ့စည်းထားပြီးမူရီစေမိရှုတဲ့အခါအနာတွေကိုပုံပါကျင်းမှကျင်းပလေရှိပါလေ။အာစီရှမ်းထူထောင်ရေးတက်ကသာပိတ်ဆိုင်တာလို့ Facebook Watch Channel မှာဖော်ပြပါတယ်။ရှမ်းပြည်တောင်ပိုင်းလွင်လင်းခရိုင်ပင်လုံမြို့တွေကအာစီရှမ်းထူထောင်ရေးတက်စခန်းကိုဝတ်ပါဝင်တဲ့မဟာဝိတ်အဖွဲ့ကမလဆန်းပိုင်းကဝင်ရောက်တိုက်ခိုက်ပြီးဘိန်းကင်းတွေကိုဖျက်ဆီးခဲ့တယ်လို့ဆိုပါလေ။အာစီရှမ်းထူထောင်ရေးတပ်ဖွဲ့ကနစ်ရှေလာမြန်သိမ်းပိုက်ထားတဲ့နေမြေကိုတောင်ပိုင်းကြီးမဟာမိတ်တပ်ဖွဲ့ကတိုက်ခိုက်သိမ်းပိုက်ကြောင်းမလ9ရက်နေ့ထုတ်ဝါချင်နယ်မှာဖော်ပြပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကဝါတပ်ဖွဲ့ဟာစည်ရေးပြပွဲလောက်သာလုပ်နေပြီးမြဲတောင်ပိုင်းအခြေစိုက်ဝါတပ်ဖွဲ့ကတော့ဩဇာကနေမြေချက်ထွင်နေပုံရပါတယ်ခင်ဗျာ
water ပွဲရဲ့အကြောင်းစူးစီးတင်ပြထားတဲ့ဥအောင်ခင်ရဲ့မြမအရေးသုံးသပ်ချက်အစီအစဉ်ကိုနားတော်တာဆင်ခဲ့ရတာပါအခုဆက်လက်ပြီးတော့ကိုဝင်းမင်းတင်ပြတဲ့ကျမ်းမာရေးကဏ္ဍအစီအစဉ်ကိုနားတော်တာဆင်ရပါတော့မယ်ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာပြင်းထန်တဲ့အပူဒဏ်ကြောင့်ဖြစ်ပေါ်နိုင်တဲ့ကျမ်းမာရေးပြဿနာတချို့ကိုတင်ပြထားပါတယ်မြမနိုင်ငံရဲ့နေရာသည်အပူချိန်ပြင်းတဲ့အချိန်မှာအပူဒဏ်ကြောင့်ရုတ်တရက်တက်ပြီးတော့3လစ်တာမျိုးဖြစ်နိုင်ပြီးတော့အသက်အန္တရာယ်ရှိနိုင်တယ်လို့ကျမ်းမာရေးပညာရှင်တွေကသတိပေးထားပါတယ်ဒီလိုဖြစ်နိုင်တာကိုဘယ်လိုကြိုတင်သိရှိကာကွယ်နိုင်ပါသလဲဖြစ်လာခဲ့လို့ရှိရင်လည်းဘယ်လိုပြုစုကုသနိုင်ပါသလဲစတာတွေအပါအဝင်အပူဒဏ်ကြောင့်ဖြစ်တတ်တဲ့ကျမ်းမာရေးဆိုင်ရာပြဿနာတွေကိုဒီတစ်ပတ်မှာတင်ပြထားပါတယ်ဒီအကြောင်းအရာတွေကိုတော့ကလေးအထူးကဆရာဝန်ကြီးရန်ကုန်စေတက္ကသိုလ်တက်ကလေးကျမ်းမာပညာဌာနကအငင်းစားဌာနမှူးပါမောက်ကဒေါက်တာစောဝင်းကိုကိုဝင်းမင်းကဆက်သွယ်မေးမြန်းတင်ပြထားတာပ
ါ Okay ကမ္ဘောဒေါက်တာစောဝင်းခင်ဗျာကျွန်တော်တို့ဒီနေရာစီအပူဒဏ်ကာကွယ်နိုင်ရေးအကြောင်းပြောရမှာပြီးခဲ့တဲ့တစ်ခေါက်တုန်းကတော့ကြာရင်ဒီပထမအဆင့်နှုတ်ချတာနဲ့ဒုတိယအဆင့်အပူကြောင့်ဒီအဖျားတက်တာတွေပြောပြီးမှဒီတစ်ခေါက်တော့ဆရာကြီးဒီနောက်ဆုံးအဆင့်ဆုံးရတာနဲ့တခြားသတိပြုတင်တာတွေကိုပြောမှာမို့အခုဒီနောက်ဆုံးအဆိုးအဆုံးအဆင့်ကိုစပြီးတော့ရှင်းပြပေးပါလားဆရာကြီ
းအဆိုးအဆုံးအဆင့်ကတော့ stroke လို့ခေါ်တာပေါ့နော်အပူဒဏ်ကြောင့်တက်ခြင်းပေါ့အဲ့တော့ခန္ဓာကိုယ်ကသိပ်ပြီးတော့ပူလာတယ်တို့မို့ရုပ်ရည်ကြီးမြန်မြန်ပူလာတယ်ဆိုလို့ရှိရင် stroke ရပါလေအဲအဲ့ကတော့ဒါနေရာစီဆိုလို့ရှိရင်တော့ဒီအပူပိုင်းဒေသတွေပေါ့ဗျာမန္တလေးတို့မုံရွာတို့ဆိုတာအများအားလို့ဖြစ်တယ်ပေါ့နော်အတူကြီးတက်ကြီးရောဒီမှာဖြစ်ပါအဲကျွန်တော်တို့ရင်ရံကုန်လည်းဖြစ်ဖို့ပါတယ်။ဘာမှအကြောင်းချလို့မရပဲနောက်ဆုံးကြဒါကြောင့်ဖြစ်တယ်ဆိုတာလေ။သူကလက္ခဏာမျိုးစုံနဲ့လာတော့တက်တယ်။ဒါပြီးတော့စိတ်တွေအကြောင်ချောက်ချားဖြစ်တယ်။စိတ်ပူဒါလို့ဖြစ်တယ်ပေါ့နော်။ခါကြလို့ရှိရင်အဲ့လိုပေါ့လက်တွေချောက်တယ်လှုပ်မရတာတော့ဘာလို့လဲဖြစ်တာလဲရှိနေတယ်ပေါ့နော်။အဲ့တော့ဒီဖြည့်ဆုပ်ခြင်းလို့ရှိရင်တော့လေလူကိုမြန်မြန်အေးအောင်လုပ်ပြရတာမြန်မြန်အေးအောင်လုပ်ပြရဆိုတော့အဲ့မှာကြလို့ရှိရင်တော့မှရေခဲတဲ့ဒီစိန်ဓာတ်လို့နော်ဒီအေးတဲ့ခန်းလေးကိုထည့်ထားတာပေါ့နော်အဲ့လိုမျိုးလုပ်ရမယ်ဒီမှာအပြင်မှာဘာမှမရှိလို့သစ်ပင်ရေကောင်းကောင်းစီရောက်တော့ဒီဘက်ဒီတင်းနော်အဲ့လိုမျိုးလုပ်ရမို့တော့တင်းတယ်ဆိုတော့အခုတုတ်ပြီးတော့ချိန်မှချွေးကိုတုတ်ပြစ်တာမို့ဒီဘက်ကိုဓာတ်ဆောက်တင်တာမှတင်တာတော့မှအဲ့ဒီရေကအငွေ့ပြန်ပြီးတော့ဟိုပြင်မကိုထွက်သွားတဲ့ခါကျတော့အငွေ့ပြန်သွားတဲ့ခါမှာလူရဲ့ခန္ဓာကိုယ်ကအပူကိုဆုတ်ရမို့ငြင်းငြင်းအေးအောင်လုပ်ပြရပါတယ်နော်အဲ့ဒါတော့ဆေးဦးနေမှာဒါဟိုအေးကနေပါလေထားထားပေးရအောင်နော်အဲ့လိုတချို့မြင်းညာလို့ပါဆိုကျွန်တော်တွေ့ဘူးတဲ့ general practitioner ရဲ့ခြေကမ်းမှာကိုသူကအေးကလောက်ထားတယ်ပေါ့နော်အဲ့လိုမျိုးဒါမျိုးတွေလုပ်ပေးရပါလေအဲ့ဒါတော့ heat stroke ပေါ့အဲ့တော့ဒီလိုအဲ့ဒါမလုပ်လို့ရှင်တော့လဲတဲ့ရင်တော့တဲ့ရနေရရှိပါကြဒါက တော်တော်လေးတေကောက်များနိုင်တဲ့အရာဖြစ်သွားပါတော့ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီအစ်စ်မရောက်ခင်မှာအသက်အနည်းရှိတဲ့အတွက်ပေါ့နော်ကျိုးတင်ပြီးတော့ဆရာဟိုမဖြစ်မနေသတိပြုပြီးတော့ဒီခုနကလိုမျိုးအေးအောင်လုပ်ပြရမယ်အဆင့်ဆိုဆရာဘယ်နေရာကိုထောက်ပြကြလဲဟုတ်ကဲ့အေးအောင်လည်းလုပ်ပြရမယ်နောက်တစ်ခုအရေးဝင်ဖို့ပေါ့နော်ဆရာတက်ရဖို့ငံတက်ဆိုတဲ့အခါမှာလည်းစဉ်းစားမှာပေါ့လေ တာအရေးကြီးပါတယ်။ဒါပန်ဝင်းညင်ကိုလည်းအေးတန်းတန်းလောက်အေးအောင်တားမယ်ပေါ့နော်။အပေါ်တိုင်းနဲ့ဆိုင်အောက်ထပ်တားမယ်နော်အဲ့လိုမျိုး။အဲအဲကောနေပိုင်းခလုံးမြောက်ဆိုလည်းပရင်းမောက်ဒီပိုင်းဖွင့်တားမယ်လေးလေးလေးတက်အောင်ထားမယ်ခုနကပြောလို့ပြောလို့မရနိုင်ဘူးဆိုရင်အေးတဲ့နေရာပေါ့နော်ဆိုလိုတာဘုရားအကြောင်းကနေဒီပင်ရိတ်ကောင်းကောင်းလေးပေါ့နော်လုံနေမယ်လူမျိုးထားမယ်ဆိုတဲ့ဟာမျိုးလုပ်ဖို့ကောင်းပါလေနော်ဒါတော့ဒီခုနပြောတဲ့အပူဓာန်ကြောင့်ဖြစ်တဲ့အဖျားလို့အပူဓာန်ကြောင့်ဖြစ်တဲ့တက်ခြင်းလို့ကာကွယ်တာပေါ့
ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာဒီအပူဓာန်ကိုကြိုကာကွယ်နိုင်ဖို့ပေါ့နော်ရေနဲ့အငန်ထက်ဝင်အောင်ဘယ်လိုအကောင်းဆုံးအကျံပြုချင်လဲဆရာ
ဓာတ်စာရေးပေါ့နော်ဆိုတော့ပွေဓာတ်စာရေးတောက်ရမယ်ဟိဆိုပြီးတော့တောက်နေကြတော့ပေါ့နော်ကျွန်တော်မြင်တော့တောက်လို့တော့မမှားပါဘူးသို့တော့ဓာတ်စာရေးတောက်မှမဟုတ်ပါဘူးဓာတ်စာရေးမှာကြာရေးရဲ့ဂလူးကိုဇ်ဆိုဒီယမ်ရဲ့ပိုတက်ဆီယမ်ရဲ့ဟိုအချိုးကျအောင်လုပ်ပေးထားတယ်ပေါ့။ဘာလို့ဒီလိုအချိုးကျအောင်လုပ်ပေးထားလဲဆိုတော့အဲ့ဒါနဲ့ရင်နဲ့ဖြော်ပြီးတိုက်လို့ချင်းအချိုးတက်တာဖြော်ရင်ဒီဥရေရောင်းနေတယ်ပေါ့နော်။ဟိုဝင်းပြောင်းဝင်းရှော့ဖြစ်လို့ဥရေရောင်းနေတော့မှသူကဂလူးကိုဇ်ကိုဆုပ်ရင်းနဲ့ဆိုဒီယမ်ကိုဆုပ်တယ်ပေါ့။အဲဒီဆိုဒီယမ်ကိုဆုပ်တော့ရေပါဆုပ်တယ်ဒီနေရာဖြင့်ခန္ဓာကိုယ်မှာအရေးပြန်လဲဖြည့်တင်းဖို့လိုအပ်တယ်။ဒါကြောင့်ဓာတ်စားတို့ရကြတော့တကယ်ကိုအချိုးကျကျလုပ်ထားတာပေါ့နော်။ဒါမဲ့ဒီအပူရန်ကြောင့်ဖျားတာတို့သွေးလွန်တခွေးတို့ဘာလို့မှကြတော့ဥကအကောင်းမဲ့လေဥကရောင်နေတာမဟုတ်အဲကျွန်တော်ကဒီလိုချိုးကျနေကြမလို့နော်အရေးဝင်မဲ့စားဝင်မဲ့တကြတော့ဒီအပူရန်ကြောင့်တက်တယ်မလို့ပါဘူးနော်အာရတက်တယ်လို့ပဲပေါ့ဟိုတကြကလည်းဆံမြုပ်တော့တက်သမင်းစားရဆိုရနေတာပဲနော
်ဟုတ်ကဲ့ဆရာအဲ့ဒီတော့ဒီအပူဓာန်ကိုခံနိုင်ဖို့လုပ်တဲ့နေရာမှာပေါ့နော်နောက်ရောသတိပြုစရာရှိသေးလားဆရာ
ကျန်တာတော့ကျွန်တော်တို့ကဒီအဝင်းကြီးအပူချင်းဟိုထိမ့်သိမ့်ဖို့အဓိကရေးကြည့်ရပါတယ်။ပူရင်အေးအောင်နေဖို့ပေါ့နော်။ဆိုတော့အဲကျွန်တော်တို့ဟိုရတယ်တချို့ကကြာလဲရောင်းမြန်နေတွေးတာတွေရှိတယ်။ပူတဲ့အချိန်မှာအပူနဲ့တက်ရတဲ့အေးမခံရဘူးပေါ့နော်။ဆိုတော့ရေတွေးချတောက်ရမယ်လို့ရက်တောက်ရမယ်လို့ဒါလေးရှိတယ်။အဲ့ဒါတွေကမှားပါတယ်။ရက်တောက်တယ်ဆိုလို့ရှိရင်တော့တွေးကြောတွေကပူချင်းအဲကြတော့ပူပြီးတော့ဒီအပူတိုင်းရောက်ဖြစ်တဲ့ဟာလည်းပူဆုံးနိုင်ပါနော်။အဲ့တော့ခုနပြောတဲ့တဘာဝချတဲ့နီလန်းနေပေါ့အဲ့ဒီကိုအသုံးပြုဖို့လိုပါတယ
်ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဒီအပူဓာန်ကိုသတ်တောင်းပေါ့နော်အကျံပြုစရာရှိသေးလားဆရာ
အဲ့တော့နောက်တစ်ခါလေဝင်လေတက်ကောင်းတဲ့ဟိုအဝေးစားဆိုလဲပေါ်ပါတဲ့ဟာတွေဝေးရမယ်နေရာဒီမှာဆိုလို့ရှိရင်နေ့လယ်ချိန်မှာသိပြင်းထန်တဲ့အာဂဒါလှူချမှုတွေလုံးလုံးတာတွေမလုံးတင်ဘူးနောက်တစ်ခါအယောင်လဲပေါ့အဝေးစားတွေပါဆိုရင်ဖြူယောင်လို့အယောင်ဖြောက်ဖြောက်တွေကအပူကိုတိတ်မဆုပ်ဘူးအမဲဆိုအပူကိုဆုပ်တယ်ပေါ့နော်အဲ့လိုမျိုးဒီလိုပေါ်ပါတဲ့ဒါလုံးလေးလည်းလုံးမဝဖက်နဲ့ခြီးဝဲမယ်ပေါ့နော်အဲ့ဒါမျိုးလေးတွေရှိပါတ
ယ်ဟုတ်ကဲ့ဆရာကြီးဒီနေရာမှာတခြားပူစေတာတွေအတွက်သတိပြုစရာကောရှိသေးလားဆရာ
ဒီဆေးဝါးလေးနည်းနည်းပတ်သက်လို့ဆိုလို့ရှိရင်ဥမာဆိုပြီးလို့ပါလို့ပိုင်းအောင်လာမှာတုံးတဲ့အန်တီကိုလင်နာချက်ပါတဲ့ဆေးတွေကလည်းအပူချိန်ကိုတက်စေပေါ့နော်ဒါမျိုးတွေလည်းကျွန်တော်ကတုံးတဲ့အခါမှာသတိထားပြီးတုံးရပါတ
ယ်ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလိုဒီအပူဓာန်ကြောင့်ဖြစ်နိုင်တဲ့ကျမရဲ့ဆိုင်ရာပြဿနာတွေနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကိုပြောဖို့ရှိအောင်လဲဆရာကြီးအခုအချိန်ပါလေ
။ဟုတ်ကူရာကြောင့်ယောဂဖြစ်နေတာတော့ဒီအရေကားယောဂတွေလည်းဖြစ်နေကြတာ။ဘုရားကူရာကြောင့်မိတ်တွေထွက်တယ်။မိတ်တွေကရားတယ်ရားမိတ်တွေကတော့တကယ်တော့ချွေးအချိတ်ကလေးတွေပေါ့နော်။ချွေးအချိတ်ကလေးတွေအပေါက်ပိတ်သွားရင်ဒါမိတ်အနေနဲ့တွေ့ပါတယ်။မိတ်ကလည်းရားတော့ပေါ့ဗျာ။ရားတော့ကြာကုတ်တယ်ပေါ့။ကုတ်တော့ဒါရင်မလက်သေးထဲမှာကြီးပါသွားရင်ဆိုတာအနာရီရင်းလာတယ်။အဲ့ပူနာတွေဖြစ်တယ်ပေါ့ဒီပူနာတွေဖြစ်တာလဲဗမာရင်စားတာပူတွေထွက်တယ်ကောင်းတယ်လို့လို့ပေါ့တကယ်တော့မဟုတ်ပါဘူးဒါဒီ step လို့ concrete skin infection လို့ခေါ်တာဒီပိုးကြောင့်မျိုးစုံဖြစ်နိုင်တယ်အဆဝေးမိဖြစ်နိုင်တယ်ဦးနှောက်မြောက်ဖြစ်နိုင်တယ်ပတ်စပိုလုံးလည်းပြတ်နိုင်တယ်နော်အဲ့တော့ခုရပါတယ်အဲ့ဒါသေချာခုရတချို့ကလည်းနေလောင်တယ်ပေါ့တချို့ကပူတယ်မခံနိုင်ဘူးဟိုနေကူတယ်နေတော့ပူတယ်နဲ့တခါလည်းအသားတွေလောင်ကုန်တယ်ပူကုန်တယ်ပေါ့နော်ဟုတ်မဲရီဖြစ်ကုန်တဲ့စာရင်းသားတွေဖြစ်ပါတ
ယ်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမဲတင်ဆက်တဲ့ဂျမားရေးကဏ္ဍအစီအစဉ်ကိုနားတော်တာဆင်ခဲ့ရတာပါအပူဓာန်တွေကြောင့်ဖြစ်တတ်တဲ့ဂျမားရေးဆိုင်ရာပြဿနာတွေကိုစူးစီးတင်ပြသွားတာပါ ကျမ်းပါရေးကဏ္ဍပြီးမှာတော့တိုင်းရင်းသားဒေသကအဖြစ်အပျက်တွေနဲ့သတင်းတွေကိုစူးစီးတင်ပြပေးတဲ့တိုင်းရင်းသတင်းလောအစီအစဉ်ကိုတော့တော်တော်ဆင်ရပါတော့မယ် Fever Wine Dot သားတွေကစူးစီးတင်ဆက်ထားတာပါခင်ဗျာ
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မအမိပါနေဆက်ဒေသတိုင်းသားသတင်းထောက်တွေတင်ဆက်ထားတယ်ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရှမ်းပြည်နယ်အရှေ့ပိုင်းမိုင်းတုံမြို့နယ်မိုင်းတော့မိုင်းထဒေသမှာ UWSA ဝါတပ်ဖွဲ့နဲ့ RCSS SSA တောင်ပိုင်းရှမ်းတပ်ဖွဲ့တို့ကြားမှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ပြည်ညွတ်သိမ်းယူခဲ့တဲ့ကရင်ပြည်နယ်မြဝတီတောင်ဘက်မော်ခီစခန်းကိုစစ်ကောင်စီတပ်တွေပြန်လည်တိုက်ခိုက်လာတယ်ဆိုတာနဲ့ရခိုင်ပြည်နယ်အတွင်းစစ်ကောင်စီအုပ်ချုပ်ရေးနဲ့ ULAA အုပ်ချုပ်ရေးဆိုပြီးတော့ရှင်ပြိုင်ဖြစ်နေတဲ့အတွက်တိုက်ပွဲတွေထပ်မံဖြစ်ပွားလာမှာကိုဒေသခံတွေကစိုးရိမ်နေတဲ့အကြောင်းတွေကိုကြားစားရမှာပါရှင်။
ကျမကနန်းဟောင်ပါရှင်တရင်တွေကိုဆိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါရှမ်းပြည်အစီပိုင်းမိုင်းတုံမြို့နယ်မုံတော့မုံသာမြို့နယ်ခွဲအတွင်း UWSE ဝါတပ်ဖွဲ့နဲ့ RCSS SSA တို့အကြားပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားလို့နှစ်ဖက်ကြဆုံးမှုရှိခဲ့ပါတယ်ဧပြီလ5ရက်နေ့ကမနက်10နာရီမှတစ်ချိန်မွန်းလွဲ10နာရီမှတစ်ချိန်နှစ်ဖက်ပြစ်ခတ်မှုဖြစ်ပွားခဲ့တာပါတိုက်ပွဲမှာဝါတပ်ဖွဲ့ဘက်ကတဦးကြဆုံးပြီး10ဦးထပ်မံထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဝါတပ်ဖွဲ့ဘက်ကထုတ်ပြန်ထားပါတယ်အလားတူ RCSS SSC ဖက်ကလည်းထိခိုက်ကြဆုံးမှုရှိပြီးဆက်လက်နဲ့ပစ္စည်းတွေလည်းဆုံးရှုံးခဲ့တယ်လို့သိရပါတယ်။မုံတော့မုံသာဒေတာဟာ2017 MCA လက်မှတ်ရေးထိုးပြီးကတည်းကစစ်တပ်ဘက်က RCSS SSA ရဲ့ဌာနချုပ်ထားရှိဖို့အတွက်ပေးထားတာဖြစ်ပါတယ်။ဝါတပ်ဖွဲ့နဲ့ RCSS SSA ဟာမုံတော့မုံသာဒေတာမှာဇန်နဝါရီလကတည်းကစစ်ရေးတင်းမာမှုဖြစ်ပွားလာခဲ့တာဖြစ်ပါတယ်။
မတ်လလလေပိုင်းကကရင်မြို့တော်လူမျိုးရေးတပ်မတော် KNL တဲရောက်တက်ခိုက်တင်းယူနိုင်ခဲ့တဲ့ကရင်ပြည်နယ်မြဝတီတောင်ဘက်စစ်ကောင်စီမော်ခီစခန်းကိုဧပြီလ6ရက်နေ့မှာစစ်ကောင်စီတပ်တွေကပြန်နဲ့တက်ခိုက်လာတယ်လို့ KNU ဘက်ကအတည်ပြုပြောဆိုလိုက်ပါတယ်။အဲ့ဒီမော်ခီစခန်းကိုပြန်လည်နေရာယူဖို့စစ်ကောင်စီတပ်ရင်းနေရာကျုံနဲ့ဝေါ်လီကနေမော်ခီဘက်ကိုတက်လာပြီးလမ်းတစ်လျှောက်မှာလဲနေမီခန် KNL ဘက်ကကြားဖြတ်တက်ခိုက်တာကြောင့်စစ်ကောင်စီတပ်ဘက်ကထိခိုက်ကြဆုံးမှုလည်းများတယ်လို့KNU ကော့ကရိတ်မြို့နယ်တွင်ရှိမှုစောအယ်ကော့တော့ကပြောပါတယ်ကော့ကရိတ်မြဝတီလမ်းပိုင်းနဲ့ထိုင်းနိုင်ငံပဲ့ချန်းမဲဆောက်ဝေါ်လီနယ်ခြားလမ်းကနေစစ်ကောင်စီတပ်ကစီရင်အားပို့တာတွေရှိတယ်လို့လည်း KNU ဘက်ကပြောဆိုခဲ့ပါတယ်
စစ်ကောင်စီကရခိုင်ပြည်မှာလူရင်အားလက်နက်အင်အားနဲ့ရိတ်ခါတွေဖြစ်တင်းပေးနေတဲ့အတွက်မလွဲမရှောင်သာစစ်ရေးထိတိုက်မှုဖြစ်လာနိုင်တယ်လို့ရခိုင်အမျိုးသားဖွဲ့ချုပ် ULAA ရဲ့ပြောရေးဆိုခွင့်ရှိသူဦးခိုင်တုခကပြောပါတယ်စစ်ကောင်စီဟာ ULAA ဦးဆောင်တဲ့ရခိုင်ပြည်သူအစိုးရရဲ့အုပ်ချုပ်ရေးတရားစီရင်ရေးတွေကိုအနောက်ဆက်ပေးနေတာရှိတယ်လို့ဧပြီလ5ရက်နေ့ကဒုတိယအကြိမ်အွန်လိုင်းသတင်းစာရှင်းလင်းပွဲမှာဦးခိုင်တုခကပြောဆိုသွားတာပါရခိုင်ပြည်နယ်မှာနှစ်နှစ်နီးပါးတိုက်ပွဲတွေရပ်တန့်နေတဲ့အတွက်စစ်ပေးဒုက္ခတွေတဲ့ချို့နေရပြန်နေကြသလိုနေရမပြန်နိုင်သေးတဲ့ဒုက္ခတွေလည်းထောင်ပေါင်းများစွာရှိနေသေးတဲ့အတွက်နောက်ထပ်တိုက်ပွဲတွေဖြစ်လာမှာကိုဒေသခံတွေကစိုးရိမ်နေကြပါတယ်
ချင်းမြင့်နယ်တောင်ပိုင်းပလဲဝါမြို့ပေါ်မှာစစ်ဆောင်တွေအတွက်အလူငွေကောက်ခံနေတဲ့ချင်းလူငယ်လေးဦးကိုပလဲဝါမြို့နယ်တရားရုံးကထောင်ဒဏ်နှစ်စီအမိန့်ချမှတ်လိုက်တယ်လို့သိရပါတယ်။ပလဲဝါမြို့ပေါ်မှာပြီးခဲ့တဲ့2021ခုနှစ်မေလ28ရက်နေ့ကနေရာနှစ်ခုမှာပုံပေါက်ကွဲမှုဖြစ်စဉ်ကြောင့်ချင်းလူငယ်လေးဦးဟာဆယ်လကျော်ကြာဖမ်းဆီးတင်းတင်းခံထားရပြီးပုံပေါက်ကွဲမှုဖြစ်စဉ်နဲ့ပတ်သက်ဆက်နွယ်မှုရှိတယ်ဆိုပြီးစစ်ကောင်စီကပုံမှန်ဆက်ခွန်တက်ပုံမှန်905ကနဲ့တရားဆွဲဆိုပြီးဧပြီလ5ရက်နေ့မှာထောင်ဒဏ်အတည်ပြုချမှတ်ခဲ့တာပါပြစ်ဒဏ်ချမှတ်ခံရတဲ့ချင်းလူငယ်လေးဦးကတော့အိုက်မင်းအဆိုတော်အိုက်ထွန်မင်းကော်မဏီအိုက်ထွန်မင်းတစ်တော်အောင်ထွန်းဆိုခအလူတို့ဖြစ်ကြပါတယ်
မွန်ပြည်သက်ပါတီ NMSP ဥဆောင်ပြီးတန်ကြော်နဲ့ဒေသခံကိုယ်စားလှယ်တွေအချို့တူပါဝင်အကောင့်ထဲပေါ်ခဲ့တဲ့မွေးရစေးဆွဲသူတွေအတွက်ဧပြီလ6ရက်နေ့ကစပြီးမွေးရစေးထိန်းချုပ်ကူတာရေးနဲ့အသက်မွေးအသက်ပညာဌာနကစတင်လက်ခံတော်မှာဖြစ်ပါတယ်။
လက်တလောဌာနမှာမပြီးပြည့်စုံသေးတဲ့အတွက်မွန်ပြည်သက်ပါတီထဝယ်ခရိုင်အနေနဲ့ထဝယ်ခရိုင်အတွင်းနဲ့မြို့နယ်တွေကတိရခန့်ဆေးဆွဲသူတွေကိုသာစတင်လက်ခံသွားမယ်လို့ရင်းဌာနကပြန်ကြားရေးနဲ့တက်တည်ပညာရှင်ရှာဖွေရေးဆော့ကော်မတီနိုင်အောင်စားကပြောပါရယ်အဲ့ဒီဌာနကမွန်ပြည်သက်ပါတီထိန်းချုပ်နေမြင်ဓမ္မပါလာရွာအနီးမှာ
တိဆောက်ထားတာဖြစ်ပြီးလက်တလောမှာမွန်ပြည်သက်ပါတီကဆေးဆရာတွေနဲ့ပဲစတင်ကူတာနေတယ်လို့သိရပါတယ်။အခုတော့သတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်မှာရခိုင်လက်နက်ကိုင်အေအေအဖွဲ့ကနေဖော်ဆောင်နေတဲ့အုတ်ချုပ်ရေးတရားစီရင်လုပ်ငန်းတွေမှာစစ်ကောင်စီတပ်ကနေအင်အားသုံးပြီးနောက်ဆက်နေတယ်လို့အေအေပြောခွင့်ရကပြောပါတယ်။
အခုလိုမျိုးနောက်ဆက်နေတာကြောင့်တိုက်ပွဲတွေဖြစ်လာနိုင်တယ်လို့လဲဆိုပါတယ်။ရခိုင်ပြည်နယ်အတွင်းစစ်ကောင်စီအုပ်ချုပ်ရေးနဲ့ ULAA အုပ်ချုပ်ရေးဆိုပြီးတော့ရှင်ပြိုင်ဖြစ်နေတဲ့အတွက်ပို့တိုက်မှုတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်။ဒီအကြောင်းကိုတော့ရခိုင်ကပေးပို့လာတဲ့သတင်းတစ်ပုဒ်ကိုကျွန်မအမိကနေတင်ဆက်ပြီးသွားမှာပါ။ တိုက်ပွဲတွေညင်သက်နေခဲ့တဲ့ရခိုင်ပြည်နယ်မှာရခိုင်လက်နက်ကိုင်အဖွဲ့အေအေအနေနဲ့အုပ်ချုပ်ရေးတရားစီရင်ရေးလုပ်ငန်းတွေလုပ်ဆောင်နေတာပါ။ ရခိုင်ပြည်နယ်တောင်ပိုင်းကကြောက်ဖြူတောင်ကုန်းနဲ့ရန်ကြီးမြို့နယ်တွေမှာအေအေအဖွဲ့ရဲ့တရားစီရင်နဲ့အုပ်ချုပ်ရေးလုပ်ငန်းတွေကိုစစ်ကောင်စီဘက်ကအင်အားသုံးပြီးနှောက်ယှက်နေတာကြောင့်တကယ်လို့မရက်တက်ရင်တိုက်ပွဲတွေဖြစ်ပွားလာနိုင်တယ်လို့မတ်လ9ရက်နေ့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာအေအေပြောရေးဆိုခွင့်ရှိသူခိုင်တုခကရခိုင်ဘာသာနဲ့အခုလိုမျိုးပြောပါတယ်။
လည်းရခိုင်ပြည်မှာတည်ဆောက်နေတဲ့အုပ်ချုပ်ရေးတရားစီရင်ရေးတွေကိုပါလက်ရှိရခိုင်ပြည်နယ်မှာတည်ဆောက်နေတဲ့အုပ်ချုပ်ရေးတရားစီရင်ရေးတွေကိုစစ်ကောင်စီဘက်ကကျွန်တော်တို့စီကိုနောက်လျှောက်စာရေးပြီးတော့ကန့်ကွက်နေတာတွေညီပြင်းမှာလည်းမြန်မာစစ်တပ်နေနဲ့အနောက်ရှက်ပေးနေတာတွေဆက်တိုက်လုပ်ဆောင်နေတယ်ထိတ်တဲ့ရင်ဆိုင်မှုတွေမဖြစ်ရအောင်ကျွန်တော်တို့နဲ့သူတို့ကြားမှာပြန်လည်စကားပ
ဒီကနေတစ်ဆင့်ထိတ်တိုက်ရင်ဆိုင်မှုအသည့်ရောက်မလာနိုင်ဘူးလို့ပြောလို့မရဘူး
ULAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAA
Leshi Sigansi Tedwinine, Dine Pine, Didiga, Lenega, Purine, say ye demani, a chinny, yin duino, Rakai Bago, Simena, Lela, 90 Shirelo, Duga, you sabare. Taiwari Pilani, Dida can be do it, Tiga Nina Melo, Dua Sobare, Rakai Bine, Dremaro, Natal Sashikunaga Salo, Nima Sedana, E. Rakai Lenega, Pueroja, Taiwai Pipuake B, Taiwai Pisinwe, Drema, E. Nessa, Sobiro. မသိငါမှုနဲ့ဖန်းစည်းခံခဲ့ရမှုရွာတွေမိရှုခံရမှုတွေနဲ့ဒေသခံပြည်သူတွေအများပြားကတော့စစ်ဘေးတိမ်းရှောင်နေခဲ့ကြပါတယ်ရှင်။ဆက်ပြီးတော့ဖွဲ့စည်းတွေနဲ့အပင်းတွေရဲ့ဖွဲ့စည်းတွေကိုတွဲဆောင်ဆွေးနွေးမှာမဟုတ်ပဲနေနင်းသွားမယ်ဆိုပြီးတော့ပြီးခဲ့တဲ့မတ်လ
29ကိုစာကျင်တိုက်ခိုက်နေတဲ့မြို့သားညီညွတ်ရေးဆွေရအန်ယူဂျီပြည်သူ့ကာကွယ်ရေးပီတီအက်ဖွဲ့တွေကိုအကြမ်းဖက်ဖွဲ့စည်းတွေဖြင့်နှိမ်နှင်းသွားမယ်ဆိုတဲ့ဗိုလ်ချုပ်ဝန်ကြီးမင်းအောင်လှိုင်ပြောဆိုချက်တွေဟာအပြုသဘောမဆောင်ဘူးလို့ကရင်မြို့သားစီယုံ
အဲ့ဒီလဲဆိုတော့တန်းပြည်တပြည်ရဲ့အေးရအေးကြောင်းငင်းငင်းရရင်ရောင်းပြည်စုံကျွေးလူတွေအားလုံးအစုပွဲအားလုံးနဲ့ထိုင်လို့ကြာပြောဖို့လိုတယ်။အဲ့ဒီမှာသမန်သမားကြတဲ့တွေ့ဆုံဆွေးနွေးပွဲတစ်ခုလိုရဲဆိုရင်လည်းကိုယ်ကိုယူဆတစ်ခုထဲမဲ့စုပ်ကင်ထားလို့မရဘဲနဲ့တခြားယူဆတွေလည်းထက်သွင်းစဉ်းစားပြီးတော့ဘယ်ဟာအကောင်းဆုံးဖြစ်တယ်လဲဆိုတဲ့ဟာကိုတော့ပြင်သာဖို့လိုတယ်။
ပြီးခဲ့တဲ့89ချိန်မြောက်တောင်းတော်နေခန္ဓာမှာနတ်ဆက်ကဩက္ကဋ္ဌဘူဇုံမူကြီးမင်းအောင်လိုင်ကအကြံဖက်ဖွဲ့တွေနဲ့အကြံဖက်ဖွဲ့စည်းဦးအားပေးထောက်ခံတဲ့အဖွဲ့တွေကလွှဲရင် NCA လက်မှတ်ယူထိုးထားတဲ့အဖွဲ့တွေလက်မှတ်ရေးထိုးထားခြင်းမရှိသေးတဲ့အဖွဲ့တွေနဲ့လွတ်လပ်ပြီးကြိုတင်ကတ်တချက်မထားဘဲသစ်ဆုံဆွေးနွေးသွားမယ်လို့ဆိုပါတယ်
။တမတော်အနေနဲ့သာဗရချင်းချင်းရရှိဖို့အတွက်အကြံဖက်အဖွဲ့တွေနဲ့အကြံဖက်အဖွဲ့စည်းကိုအားပေးထောက်ခံတဲ့အဖွဲ့တွေကလွှဲရင် NCA လက်မှတ်ယူထိုးထားတဲ့အဖွဲ့တွေနဲ့အမြင့်ပြပြတွေ့ဆုံဆွေးနွေးသွားမှာဖြစ်တယ်လို့လက်မှတ်ရေးထိုးထားခြင်းမရှိသေးတဲ့တိုင်းရင်းသားတစ်နက်ကအဖွဲ့တွေနဲ့လည်းလွတ်လပ်ပြီးချုပ်တင်ကန့်သက်ချက်မထားဘဲငြိမ်းချမ်းရေးတွေ့ဆုံဆွေးနွေးပွဲတွေပြုလုပ်သွားမှာဖြစ်တယ်
။ဒါပေမဲ့ပြည်သူ့ကာကွယ်ရေးအဖွဲ့ PDF တွင်သူတို့ရဲ့ရည်မှန်းချက်ဟာတိုင်းရင်းသားလက်နက်ကင်ဖွဲ့စည်းတွေနဲ့မတူညီဘူးလို့နိုင်ငံရေးနေလာတုံတက်သူဦးရထွန်းတီဘောကအခုလိုပြောပါတယ်
။ PDF တွေကလည်းသူတို့ရည်မှန်းချက်ကစစ်တပ်ပြိုကွဲရေးစစ်တပ်ဖြုတ်ချရေးတဲ့တချေမုံရေးပဲလေတိုင်းရင်းသားတွေရဲ့ညီမချက်နဲ့ကမတူဘူးတိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတွေညီမချက်ကသူတို့ဒေသသူတို့လူမျိုးတွေဒီကိုပိုင်အုပ်ချုပ်ခွင့်နဲ့ဖက်ဒရယ်စနစ်ပေါ့ဗျာအဲ့ဒါသွားဖို့ဆိုတော့အဲ့ဒါကဆွနေလို့ရတယ်ဖြစ်ရှင်းလို့ရတယ်ဆိုတော့သဘောပေါ့
နတ်ဆက်ကကောင်းစီဟာမျိုးသားညီညွတ်ရေးဆိုရအင်ဂျီပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDM နဲ့သူတို့ရဲ့လက်အောက်ခံဖွဲ့စည်းအားလုံးကိုအကြံဖက်ဖွဲ့စည်းတွေဖြစ်တတ်မှတ်ကြောင်း2021ခုနှစ်မေလကထောက်ပြန်ကြေညာခဲ့ပါတယ်ရှင
်အခုဆက်ပြီးတော့သတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ရှမ်းပြည်အစီအပိုင်းမန်တုံမြို့နယ်မုံတော့မုံချာမြို့နယ်ခွဲတွင် UWSC ဝါတပ်ဖွဲ့နှင့် RCSS SSA တို့အကြားပစ်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့ပါတယ်။ကရင်အမျိုးသားလူမျိုးရေးတပ်မတော် KNL တိုက်ခိုက်သိမ်းယူခဲ့တဲ့ကရင်ပြည်နယ်မြောက်ရီတောင်ဖက်မော်ကီစခန်းကိုဧပြီလ6ရက်နေ့မှာစစ်ကောင်စီတပ်တွေကပြန်လည်တိုက်ခိုက်လာခဲ့ပါတယ်။
ကရက်ရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒေတာတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးသွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျွန်မကအမီပါ။
တိုင်းရင်းသတင်းလွှာအစီအစဉ်ကိုနောက်တော့တာဆင်ခဲ့ရတာပါ။အခုဆက်လက်ပြီးတော့သတင်းအချင်းချုပ်ဒီကိုတော့ကိုအောင်လွင်ဦးကပြောပြပါအောင်မယ်။
စစ်တပ်ရဲ့ယူကရိန်းမှာရဲသားတွေပေါ်ရုရှားရဲ့ရဲစစ်မှုတွေနဲ့ပတ်သက်လို့ခိုင်လုံတဲ့ဒင်းတွေထပ်မံရရှိနေပြီးသူ့လိုရတဲ့ရုရှားကတနည်းနည်းတစ်ချိန်ချင်းမှာတာဝန်ခံရလိမ့်မယ်လို့လည်းအမေရိကန်နိုင်ငံကြီးဝန်ကြီးအန်တိုနီဘလင်ကင်ကသတိပေးလိုက်ပါရဲ့ရုရှားဆွေရဲ့လိုရတဲ့ဟာဆက်ဆုပ်စရာကောင်းလွန်တယ်လို့လည်းဘယ်ဂျီနိုင်ငံဘရပ်ဆဲမှာမြောက်အတ္တလန္တိတ်စာချုပ်နေတိုးဖွဲ့နဲ့မဟာမိတ်နိုင်ငံတွေကနိုင်ငံကြီးဝန်ကြီးတွေကိုတွေ့ဆုံပြီးဝန်ကြီးဘလင်ကင်ကြာသပတေးနေ့မှာပြောဆိုလိုက်တာပါယူကရိန်းကိုရုရှားရဲ့ကျူးကျော်တိုက်ခိုက်မှုတွေတန်းခတ်အရေးယူမဲ့ဥပဒေမူကြမ်းတစ်ခုကိုအမေရိကန်ထက်လက်တော်ကကြာသပတေးနေ့မှာတခဲနဲ့အတည်ပြုလိုက်ပြီးနောက်ထပ်ဆက်လက်ပြားပေးသွားမှာဖြစ်ကြောင်းလည်းပြောဆိုလိုက်ပါတယ်။ရုရှားကယူနန်နဲ့သဘာဝတန်ခွင့်ရေးတင်ပို့မှုတွေကိုသမ္မတဂျိုးဘိုင်ဒန်အမိန့်နဲ့တားမြစ်ထားတာကိုလည်းလွှတ်တော်ကအတည်ပြုခဲ့တာပါ။လွှတ်တော်ကအတည်ပြုလိုက်တဲ့နောက်ထပ်ဥပဒေမူကြမ်းမှာတော့ရုရှားနဲ့ဘယ်လာရုစ်နိုင်ငံတွေကိုအထူးကုံတွယ်ပဲနိုင်ငံတွေဖြစ်အခွင့်အရေးပေးထားတာတွေကိုရုပ်သိမ်းမှာဖြစ်တာကြောင့်အမေရိကန်အစိုးရအနေနဲ့ရုရှားကတင်သွင်းတဲ့တံမြစ်နဲ့အလူမီနီယံလိုကွန်ပျက်စီးတွေပေါ်အကောက်ခွန်တွေအစမတန်ကောက်ယူခွင့်ရရမှာဖြစ်ပါတယ်။ယူကရိန်းမှာရက်စက်ချင်းချုပ်တဲ့လူရဲတွေကျူးလွန်နေတယ်ဆိုတဲ့ဆွဆွဲချက်နဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီအဖွဲ့ဝင်ဖြစ်ကနေရုရှားကိုဆိုင်းငံ့မှုအထွေထွေညီလာခံကမဲခွဲဆုတ်ဖြတ်လိုက်ပါတယ်။ကြီးလေးတဲ့လူ့ခွင့်ရေးချိုးဖောက်မှုတွေကိုစနစ်တကျကျူးလွန်ခဲ့ပြီးနိုင်ငံတကာဥပဒေတွေကိုချိုးဖောက်ပြီးယူကရိန်းပေါ်ကျူးလွန်တဲ့လူရဲတွေအတွက်ရုရှားကိုအဖွဲ့ဝင်ဖြစ်ကဆိုင်းငံ့မှုကြာပြင်းတွေကမဲခွဲဆုတ်ဖြတ်ရမှာထောက်ခံမဲ93မဲကန့်ကွက်မဲ24မဲနဲ့58နိုင်ငံကတော့မဲမပေးခဲ့ကြပါဘူး။ကုသမဂဆိုင်ရာအမေရိကန်တမ်မချီလင်ဒါသောမတ်စ်ဂရင်ဖီကတော့တမန်ဝင်ဆုံးဖြတ်ချက်အဖြစ်မဲခွဲအပြီးမှာပဲပြောဆိုခဲ့ပါတယ်ခင်ဗျာ
။တရင်ချင်းချုပ်တွေကိုကိုအောင်လွင်ပြောပြသွားတာပါခင်ဗျာ။ဒီကနေ့အတန်းနဲ့အစည်းအဝေးတွေကိုတာဝန်ယူခဲ့သူတွေထဲမှာတော့အစည်းအဝေးထုတ်လို့ရမှုအဖြစ်နဲ့ကကိုရမ်းမွန်ဖြစ်ပါတယ်။အတန်းဖက်နဲ့ရုပ်တံအင်ဂျင်နီယာတွေကတော့ဂျင်မီကုတ်နဲ့ဇူဘဲအတာရက်တို့ဖြစ်ပါတယ်။ကျွန်တော်တို့ VOA ရဲ့တောက်ကြနေမနေ့ပတ်အတန်းလေးအစီအစဉ်လေးဒီမှာတင်မဲ့ပြဆိုပါပြီ။သောရရှင်မြန်မာပြည်သူပေါင်းလဲဘေးရန်နဲ့ကင်းဝေးကြပါစေ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။
This program has come to you from the Voice of America, Washington.